Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင်ဇူလိုင်လ12ရက်ပုထုနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ 10:00 ထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32 kHz 933ညနဲ့9383ညလိုင်းနိုမီတာ51 kHz 855နဲ့လိုင်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါခင်ဗျာမအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇောင်းဝိုင်းလိုင်ကဆောင်ရွက်ပေးတော့မှာပ
ါမင်္ဂလာညချမ်းမှာတော်တာရှင်များရှင်ဒီမှာခင်လေးပါဒီညတွေထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့တူပြပြပေးတော့မှာပါဒီညတွေထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ဖို့အတွက်အင်ဒိုနီးရှားနိုင်ငံညာရေးဝန်ကြီးကအာဆီယံအစည်းအဝေးမှာဒီနေ့ပဲပြောလိုက်ပါတယ်ဒေါအောင်ဆန်းစုကြည်ကတွေးဆုံဆွေးနွေးမှုတွေပြန်လည်စတင်ဖို့ပြောဆိုခဲ့တယ်လို့သူနဲ့တွေ့ခဲ့တဲ့ထိုင်းနိုင်ငံညာရေးဝန်ကြီးကပြောပါတယ်ထိုင်းဝန်ကြီးချုပ်လောင်ဖီတာကိုလွှတ်တော်အမတ်အဖြစ်ကနေရုပ်သိမ်းမှုအတွက်ရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲအကြံပြုတင်ပြလိုက်ပါတယ်ဆိုတဲ့သတင်းလေးကိုပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။သတင်းလေးအပြီးနားဆင်ကြရမယ့်အထက်မှာတော့ကရင်ပြည်နယ်မှာစစ်ကောင်စီကဒီကနေ့လေကြောင်းတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို
့ဒီနေ့ကနေကျော်လောက်မှာဒါဘုံလာကျဲတာပေါ့။လေးချိန်လောက်လာကျဲတာပေါ့။လာကျဲတော့ကောင်းကြောင်ဖြစ်တယ်။နောက်ပြီးမှကျွန်တော်ဖျားကြောင်တစ်လုံးနည်းနည်းဖြစ်တယ်။နောက်လူနေအင်းကြီးဖြစ်တယ်။နောက်ပြီးမှကျွန်တော်စေခန်းတစ်လုံးပေါ့နော်ဖြစ်သွားတယ်။
အသက်သေဆုံးမှုတွေရှိခဲ့တဲ့ဒီတိုက်ခိုက်မှုအကြောင်းအပြည့်အစုံကိုဥစွာနားဆင်ကြရမှာပါ။အဲဒီနောက်မှာတော့စစ်ကောင်စီနဲ့ TNL အကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေထင်းထင်းခံထားရတဲ့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ဆိုတဲ့ထိုင်းနိုင်ငံသားရေးဝန်ကြီးရဲ့ပြောဆိုချက်အပေါ် NUG ရဲ့တုံ့ပြန်ပြောဆိုချက်နဲ့စာတင်နေကြတဲ့မြန်မာကျောင်းသားကလေးငယ်တွေထိုင်းနိုင်ငံကပြန်ပို့တဲ့အကြောင်းတွေကိုတင်ပြပေးသွားမှာပါ။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ်။ဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့သတင်းတွေကိုမတ်ခင်လေးနဲ့အတူကျွန်တော်ဇော်ဝလိုင်ကတင်ပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့ဆေးရုံစာတင်ကြောင်းစတဲ့အရက်သားတွေကိုထိခိုက်သေးကြေးစေတဲ့ထိခိုက်မှုတွေအဆုံးသတ်ဖို့အတွက်အင်ဒိုနီးရှားနိုင်ငံသားဝင်ကြီးရနိုမာဆူဒီကအာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးမှာဒီနေ့ပဲပြောဆိုတိုက်တွန်းသွားပါတယ
် Next point ASEAN masih sangat concern dan mengecam dengan masih tingginya tindakan
ASEAN နဲ့မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေကိုရှုတ်ချသလိုဒီလိုအကြမ်းဖက်မှုတွေနဲ့ပတ်သက်လို့စိုးရိမ်နေသေးပါအရက်သားတွေထိခိုက်သေးကြေးစေတဲ့စာတင်ကြောင်းတွေဆေးရုံတွေလိုအရက်ဖက်အဆောင်တွေကိုတိုက်ခိုက်နေတာတွေရပ်ဖို့လို့အာဆီယံကတိုက်တွန်းတောင်းဆိုပါတယ်အကြမ်းဖက်မှုတွေရပ်ဆိုင်မှုရှိပဲနဲ့တွေးဆောင်ဆွေးနွေးဖို့နဲ့အကူအညီတွေပေးနိုင်မှုအခြေအနေကဘရော့မှရောက်လာမှာမဟုတ်ပါဘူးလို့ဝင်ကြီးမာဆူရီကသတိပေးပြောဆိုထားတာပါတီးခဲ့တဲ့ရက်ပိုင်းကပဲထိုင်းနိုင်ငံသားရဲ့ဝင်ကြီးမြန်မာနိုင်ငံကိုတိတ်တဆိတ်တွားရောက်ခဲ့တာရှိသလိုမြမအရေးအလွတ်တဘောဆွေးနွေးပွဲတစ်ရက်လည်းထိုင်းနိုင်ငံမှာပြီးခဲ့တဲ့လကကျင်းပခဲ့ပါသေးတယ်အဲ့ဒီဆွေးနွေးပွဲကိုအင်ဒိုနီးရှားအပါအဝင်အဓိကကြအာဆီယံနိုင်ငံတချို့ကမထောက်ခံခဲ့တယ်လို့တက်ရောက်ခဲ့ခြင်းလည်းမရှိပါဘူး။ထိုင်းနိုင်ငံရဲ့ဆောင်ရွက်ချက်ဟာသက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးနဲ့ထိတွေ့ဆက်ဆံပြီးငြိမ်းချမ်းရေးအတွက်တိုက်တွန်းနိုင်အောင်လှုပ်ဆောင်နေတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌရဲ့ကြိုးပမ်းချက်ကိုဘောင်ကိုကျော်လွန်ပြီးလှုပ်တယ်လို့ဖြစ်နေတယ်ဆိုတဲ့ဝေဖန်ချက်တွေလည်းထွက်ပေါ်ခဲ့ပါတယ်။အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးအပြီးမနေ့ပြန်ဇူလိုင်23နဲ့24ရက်နေ့တွေမှာတော့အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေဆက်လက်ကျင်းပမှာပါ။အဲဒီမှာအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်နဲ့ရုရှားနိုင်ငံသားဝင်ကြီးဆာဗေးလာဘရော့ခ်တို့လည်းပါဝင်တက်ရောက်ကြမှာဖြစ်တယ်လို့မိတ်ဖက်နိုင်ငံတွေကနိုင်ငံသားရေးဝင်ကြီးတွေလည်းတက်ရောက်ကြမှာဖြစ်ပါတယ်ရှင
်။2021စစ်တပ်အာဏာသိမ်းမှုနောက်ပိုင်းဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာဒီမိုကရေစီကောင်းဆောင်ဒေါန်ဆန်းစုကြည်နဲ့သူတွားရောက်တွေ့ဆုံခဲ့တဲ့အကြောင်းထိုင်းနိုင်ငံသားရေးဝင်ကြီးဒွန်ပရာမုတ်ဝီနိုင်ကဒီကနေ့သတင်းတောက်တွေကိုပြောပါတယ်။ဒေါ်ဆန်းစုကြည်ကျန်းကျန်းမာမာရှိနေပြီးကောင်းမွန်တဲ့တွေ့ဆုံမှုဖြစ်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲအပြင်ပန်းမှာဝန်ကြီးဒွန်ပရာမုတ်ဝီနိုင်ကဒီကနေ့သတင်းတောက်တွေကိုပြောသွားခဲ့တာပါ။တင်းနင်းငွေနေကတော့ဆန်းစုကြည်နဲ့တွေ့ဆုံခဲ့တာဖြစ်ပြီးပြည်ပခါရဲ့အဆုံးသတ်နိုင်မှုအတွက်တွေ့ဆုံဆွေးနွေးမှုတွေပြန်လည်စတင်နိုင်ဖို့ဒေါ်ဆန်းစုကြည်ကပြောတယ်လို့ဝန်ကြီးပရာမုတ်ဝီနိုင်ကပြောပါတယ်။ဒါပေမဲ့ဘယ်နေရာမှာတွေ့ဆုံခဲ့တယ်လဲဆိုတာနဲ့တခြားအသေးစိတ်ဆွေးနွေးမှုတွေကိုတော့သူကပြောမတော့ပါဘူး။ဒေါ်ဆန်းစုကြည်ဟာနေပြည်တော်အချင်းထောင်မှာထောင်ဒဏ်33နှစ်ကြာခံနေရတာဖြစ်ပြီးသူရှိနေအဖွဲ့နဲ့တောင်တွေ့ဆုံခွင့်ပိတ်ပင်ခံထားရတာဖြစ်ပါတယ်။ထိုင်းနိုင်ငံသားရဲ့ဝန်ကြီးပြောဆိုတဲ့အတိုင်းတွေ့ဆုံခဲ့မှဆိုရင်ဒီတွေ့ဆုံမှုဟာအာဏာသိမ်းမှုနောက်ပိုင်းနိုင်ငံသားတပ်တော်မှတဦးအနေနဲ့ဒေါန်ဆန်းစုကြည်ကိုပထမဆုံးအကြိမ်တွေ့ဆုံခွင့်ရတာဖြစ်ပါတယ်။ထိုင်းနိုင်ငံသားရဲ့ဝန်ကြီးပရာမုတ်ဝင်းနိုင်ဟာပြီးခဲ့တဲ့တင်းနှင်းငွေနေ့ကမြန်မာနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပြီးဒီခေတ်စဉ်နဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကရောထိုင်းအစိုးရဘက်ကပါအစောပိုင်းမှာတရားဝင်ထုတ်ပြန်ပြောဆိုတာမရှိခဲ့ပါဘူး။ အာဆီယံနိုင်ငံရဲ့ဝန်ကြီးတွေနဲ့ဆက်ဆက်အစည်းအဝေးတွေမစတင်ခင်ရပ်ပိုင်းအလိုမှာပဲမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးရဲ့ခီးစဉ်ဟာစစ်ကောင်စီတက်ခွင့်မရတဲ့အာဆီယံအစည်းအဝေးထဲမှာစစ်ကောင်စီဘက်ကအတန်းကိုကိုစားပြုတယ်လာဖို့လုပ်တဲ့ခီးစဉ်ဖြစ်တယ်လို့သုံးသပ်တဲ့အကြောင်းNUG ဂျာကာလာမြို့သားညီညွတ်ရေးအစိုးရနိုင်ငံရေးဝန်ကြီးဒေါ်စင်မအောင်ကပြောပါရခင်ဗျာ
။ထိုင်းရွေးကောက်ပွဲကော်မရှင်ကဝန်ကြီးချုပ်လောင်ဖီတာကိုလွှတ်တော်အမတ်အဖြစ်ကနေရုတ်သိမ်းဖို့ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကိုဒီနေ့ပဲအကြံပြုတင်ပြလိုက်ပါတယ်။ထိုင်းနိုင်ငံမှာဝန်ကြီးချုပ်တစ်တူကိုမနက်ဖြန်ရွေးချယ်ဖို့ရှိနေချိန်မှာပဲရွေးကောက်ပွဲကော်မရှင်ရဲ့တင်ပြချက်ထွက်လာတာပါ။ Move Forward Party ခေါင်းဆောင်ဖီတာဟာမီဒီယာကုမ္ပဏီတစ်ခုမှအစုရှယ်ယာတွေပိုင်ဆိုင်ထားတဲ့အတွက်ရွေးကောက်ပွဲစည်းကမ်းကိုဖောက်ဖျက်ရာရောက်တာကြောင့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အတွက်အရေးချင်းမပြည့်မီဘူးဆိုတဲ့တိုင်ကြားချက်ဟာကျိုးကျောင်းစီလျော်တယ်လို့ကော်မရှင်ကထုတ်ပြန်ခဲ့တာပါ။တရားရုံးကအမှုကိုကင်တွယ်နေချိန်မှာဝင်ကြီးချုပ်အဖြစ်ရွေးချယ်ခံရဖို့ကြိုးစားနေတဲ့ဖီထာကိုလွှတ်တော်ကိုယ်စားလှယ်အဖြစ်ဆိုင်းငံ့ထားဖို့တိုက်တွန်းနေမယ်လို့ရွေးကောက်ပွဲကော်မရှင်ကအငြိမဖော်လို့သူတဦးကိုကိုကာဘီရိုက်တာသတင်းဌာနကဖော်ပြထားပါတယ်။ Move Forward Party ခေါင်းဆောင်ဖီထာကတော့ရွေးကောက်ပွဲကော်မရှင်ကကျွန်တော်ကိုဖြေရှင်းခွင့်မပေးရင်တရားမျှတမယ်မထင်ပါဘူး။ကိုကိုကိုခုခံကာကွယ်ဖို့စီးမြင်တွေကခွင့်ပြုထားပြီးသားပါဝင်ကြီးချုပ်ယာရုအတွက်မဲမပေးခင်တရက်အလိုမှာဒီလိုမဖြစ်သင့်ပါဘူးဒါဟာအရင်မြန်လွန်ပါတယ်လို့ဒီနေ့ပဲတုံ့ပြန်ပြောဆိုထားပါတယ်ရှင
်မြောက်ကိုရီးယားနိုင်ငံကတာဝေးပစ်ပက်ထိန်တပ်မြစ်ဆိုင်ဒုံးစင်းကိုအရှိတ်ဘက်ကမ်းလွန်ဒေသမှာဒီကနေ့ပဲစမ်းသပ်ပစ်လွတ်လိုက်ပါတယ်တိုက်ချင်းပြစ်ဒုံလို့ယူဆရတဲ့မြစ်ဆိုင်ဒုံကိုဒေသဆန်တော်ချင်းမင်းနဲ့၁၀နှစ်လောက်မှပြုံရမျိုးတော်အနည်းကနေပြစ်လွတ်ခဲ့တာလို့လဲတောင်ကိုရီးယားပူတွဲစစ်ဦးစီးချုပ်ယုံကပြောပါတယ်။ကောင်းငင်လေတူတဲကနေကီလိုမီတာ1000လောက်ပြန်တန်းခဲ့တယ်လို့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကတာဝန်ရှိသူတွေကပြောပါတယ်။84မိနစ်ကြာပြန်တန်းခဲ့တဲ့တင်မြစ်ဆိုင်ဟာအမြင့်ဆုံးကီလိုမီတာ6000ကျော်အထိရောက်ခဲ့ပြီးရေထဲကိုထိုးကျသွားတယ်လို့လဲဂျပန်နိုင်ငံကခန့်မှန်းထားပါတယ်ခင်ဗျာ။
တဲ့ညပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓဦးညာ VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်လီတူရီးနီးယားနိုင်ငံမြို့တော်မှာကျင်းပနေတဲ့ NATO မဟာမိတ်အဖွဲ့ထိပ်သီးဆွေးနွေးပွဲနောက်ဆုံးနေ့ဖြစ်တဲ့ဒီနေ့မှာယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့ဥရောပခေါင်းဆောင်တွေတွေ့ဆုံဖို့စီစဉ်ထားသလိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တီးခြားတွေ့ဆုံဆွေးနွေးဖို့လည်းစီစဉ်ထားပါတယ်။အမေရိကန်ပြည်ထောင်စုကလည်းမိတ်ဖက်တွေနဲ့အတူယူကရိန်းကိုပံ့ပိုးကူညီဖို့ဒီမိုကရေစီတန်ဖိုးတွေကိုခုခံကာကွယ်ဖို့နဲ့ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုကင်တွေဖြည့်ရှင်းဖို့အတွက်မိမောင်းထိုးပြတဲ့မိန့်ခွန်းကိုပြောကြားဖို့စီစဉ်ထားတယ်လို့လည်းအင်ဂျီရောကပြောပါတယ်။
On our agenda, we have, I think, for today, three priority questions. The first one is weapon packaging.
ခုကစစ်မြေပြင်မှာကျွန်တော်တို့စစ်တပ်ကိုပံ့ပိုးပေးမဲ့လက်နက်အစ်စ်တွေဒုတိယကတော့ NATO အဖွဲ့ဝင်ဖြစ်ဖို့ဖိတ်ခေါ်ဖို့ကျွန်တော်တို့ရဲ့လုပ်ဖော်ကိုင်ဘက်တွေနဲ့ဆွေးနွေးကြပါတယ်တတိယအချက်ကတော့ NATO သွားနေတဲ့လမ်းကြောင်းမှာ Ukraine အတွက်စိတ်ချလုံခြုံရတဲ့အာမခံချက်တွေရှိဖို့အတွက်ပြောလိုပါတယ်လို့သမ္မတဇယ်လန်စကီကပြောသွားတာပါ Ukraine အတွက်ရေရှည်လုံခြုံရေးအထောက်ပံ့ပေးမဲ့မဟာမိတ်တွေအတွက်မူပေါင်းတစ်ကို G7 အဖွဲ့ဝင်နိုင်ငံတွေကကြေညာဖို့ကိုလည်းစီစဉ်ထားတယ်လို့ Britain ကပြောပါတယ်ရှင်
ယူကရိန်းနိုင်ငံကီးဖ်မြို့တော်ကိုပစ်မှတ်ထားပြီးအီရန်နိုင်ငံလုံရှက်ဟက်မျိုးစားအဝေးထင်းဒရုန်းတွေအပါအဝင်ဗုဒ္ဓနေ့အထိနေရက်ဆက်တိုက်ရုရှားကလေကြောင်းကနေတိုက်ခတ်ခဲ့တဲ့အကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။နေရက်ကြာလေကြောင်းရန်သတိပေးချက်ထုတ်ပြန်ခဲ့ပြီးရန်သူဘက်ကပစ်ခတ်တာတွေအားလုံးကိုဖျက်ဆီးနိုင်ခဲ့တဲ့အကြောင်းကီးဖ်မြို့တော်စစ်ဘက်ဆိုင်ရာအကြီးအကဲရှက်ဟီပေါ့ကူကတယ်လီဂရမ်လူမှုကွန်ရက်မှာပြောခဲ့တာပါ။တေချေထိခိုက်ပျက်စီးမှုသတင်းတွေမှာတော့လက်တလောမသိရသေးပါဘူးခင်ဗျာ။
တရုတ်နိုင်ငံလေတက်နဲ့ရေတက်တို့ဟာထိုင်ဝမ်ကျွန်းတောင်ပတ်နဲ့အနောက်တောင်ဘက်တွေမှာတိုက်လေရင်တွေဘုံကျဲလေရင်တွေနဲ့စစ်သင်္ဘောတွေပါဝင်တဲ့အကြီးစားစီးရေးလေ့ကျင့်မှုကိုမနေ့ကလုပ်ခဲ့တယ်လို့ထိုင်ဝမ်ကျွန်းကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့ထိုင်ဝမ်ကိုတရုတ်ကသူ့ရဲ့လက်အောက်ခံနေမည်ဖြစ်ရှုမြင်နေပြီးလွန်ခဲ့တဲ့3နှစ်အတွင်းထိုင်ဝမ်ရဲ့လေကြောင်းရန်ကာကွယ်ရေးတပ်မတ်စုံတွေကိုစစ်လေရင်တွေပုံမှန်ဆေးလွှတ်ခဲ့တာတရုတ်ရဲ့အချုပ်အခြာအာဏာကိုလက်ခံဖို့ဖိအားပေးနေတာပါတရုတ်ကပြီးခဲ့တဲ့ဩဂုတ်လနဲ့ဧပြီလတွေအတွင်းမှာလဲထိုင်ဝမ်တဝိုက်မှာစီးရေးလေ့ကျင့်မှုတွေရှိခဲ့ပါတယ်နှစ်နိုင်ငံကြားကန်ဒေသတွေမှာလဲတရုတ်ရဲ့စစ်လေရင်တွေဟာဩဂုတ်လတွေကပုံမှန်ပြန့်တန်းနေခဲ့တာပါ24နာရီတွင်ထိုင်ဝမ်ကျွန်းရဲ့လေကြောင်းရန်ကာကွယ်စုံတွေကိုတရုတ်လေတပ်ကလေရင်32စင်တိုက်လေရင်တွေရဟတ်ရင်တွေကိုတွေ့ရှိခဲ့တယ်လို့ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကဒီကနေ့ပဲထုတ်ပြန်ကြေညာထားပါတယ်ရှင်
ဒီနှစ်ဇူလိုင်လပထမပတ်အတွင်းကမ္ဘာတဝန်းအပူချိန်ဟာစံချိန်တင်အမြင့်ဆုံးကိုရောက်သွားခဲ့တဲ့အကြောင်း ရာသီဥတုဆိုင်ရာသိပ္ပံပညာရှင်တွေကြိုတင်ကောက်ယူခဲ့တဲ့အချက်အလက်တွေမှာဖော်ပြထားပါတယ်။ရာသီဥတုပြောင်းလဲလာတဲ့ပုံစံအရကြိုတင်ခန့်မှန်းတွက်ဆထားတဲ့တောင်းကဘာမြေနဲ့ပင်လယ်သမုဒ္ဒရာတွေရဲ့အပူချိန်ဟာအများကြီးမြင့်တက်လာခဲ့တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ဟာကဘာပေါ်မှာအပူဆုံးနေ့ဖြစ်ပါတယ်။2016ခုနှစ်ဩဂုတ်လကမှတ်တမ်းတင်ထားတဲ့ဖြားမြအပူချိန် 16.94 ဒီဂရီဆယ်စီယပ်စ်ထက်3.300ခန့်နှုန်းပိုတိုးလာခဲ့ပြီးကဘာမြေပြင်ဖြားမြအပူချိန်ဟာ 18.24 ဒီဂရီစင်တီဂရိတ်အထိရောက်သွားခဲ့တဲ့အကြောင်းကဘာမိုးလေဝသနဲ့ဇလဗေဒဆိုင်ရာအဖွဲ့ကမှတ်တမ်းတင်ထားပါတယ်။ကမ္ဘာအပူချိန်ဟာပစိဖိတ်ဒေသအတွင်းအယ်နီညိုအပူလိုင်းစတင်တည်ရှိလာတဲ့ပုံစံအရဒီနှစ်ကုန်ကနေ2024ခုနှစ်ထဲအထိအပူချိန်ထပ်တိုးလာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသိပ္ပံပညာရှင်တွေကသတိပေးထားပါတယ်။တချိန်ထဲမှာပဲမြောက်အမေရိကတိုက်အနောက်ပိုင်းအာရှတိုက်အနောက်တောင်ပိုင်းဂျပန်တောင်အာဖရိကဘရာဇီးလ်ချီလီနယူးဇီလန်နဲ့ဩစတြေးလျနေရာအနှံ့အပူချိန်လွန်ခဲ့တဲ့ဒဏ်ကိုရင်ဆိုင်ကြရပြီးမုန်တိုင်းနဲ့ရေကြီးရေရှာတဲ့ဒဏ်တွေလည်းခံစားနေကြရပါတယ်။အန္တတိကသမုဒ္ဒရာထဲမှာရေခဲတွေအကြီးပြိုသွားတာကြောင့်နစ်စင်ဖျားမြရှိတဲ့ရေခဲတုကုဗမီတာ 2.6 တန်းလျော့နေသွားတာကိုလည်းသိပ္ပံပညာရှင်တွေကထောက်ပြပြောဆိုနေကြပါတယ်ခင်ဗျာ။နောက်ဆုံးရရှိထားတဲ့သတင်းတွေကိုမက်ခင်လေးနဲ့အတူတင်ပြပေးကြတာပါခင်ဗျာ။ View American အတန်ကနေဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့ကြရပြည်နယ်အတွင်းစစ်ကောင်စီကလေကြောင်းတိုက်ခဲ့တဲ့သတင်းနဲ့စာချင်ပါတယ်။စီရေးတင်မာနေတဲ့ကရင်နီပြည်နယ်မှာထိုင်းနိုင်ငံနဲ့နေဆက်အနီးဒေါ်နုခုစစ်ဘေးဒုက္ခသည်စခန်းနဲ့ကြောက်စုကျေးရွာတွေကိုဒီကနေ့မနေ့အစောပိုင်းကနိုင်ရီပိုင်းသာချပြီးလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ဒေသကနှစ်ဦးသေဆုံးပြီးဒဏ်ရာရသူတချို့ရှိခဲ့ပါတယ်။အရသားတွေနေတဲ့နေရာတွေကိုပစ်မှတ်ထားတိုက်ခိုက်တာဖြစ်လို့အရသားတချို့သေဆုံးခဲ့ရတဲ့အပြင်စာတင်ကျောင်းဖျားကျောင်းနဲ့နေအိမ်တချို့လည်းထိခိုက်ပျက်စီးခဲ့တယ်လို့ကင်းနေမျိုးသားတွတ်တက်ရေးပါတီ KNPP ကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့မဆုမွန်ကတင်ပြပေးပါပါခင်ဗျာ
။ထိုင်းနိုင်ငံရဲ့နေဆက်အနီးမှာရှိတဲ့ကရင်နီဒေသတွေကဒေါ်နိုကူစစ်ဘေးရှောင်စခန်းကိုဒီကနေ့မနက်အစောပိုင်းမှာပဲစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ဒေသခံတဦးသေဆုံးပြီးတော့သုံးဦးထပ်မံဒဏ်ရာရခဲ့ပါတယ်။အဲ့ဒီဒေသကတော့နှစ်ဖက်တိုက်ပွဲဖြစ်ပွားနေတဲ့နေရာမဟုတ်သလိုအရသာပြည်သူတွေနေထိုင်တဲ့နေရာကိုတမင်ပြစ်မှတ်ထားတိုက်ခိုက်တာဖြစ်လို့စာတင်ကျောင်းတစ်ကျောင်းဖျားကျောင်းတစ်ကျောင်းနဲ့နေအိမ်တချို့ထိခိုက်ပျက်စီးသွားခဲ့တယ်လို့ကရင်နီအမျိုးသားတိုးတက်ရေးပါတီ KMPP ပြောခွင့်ရဥအောင်စံမြင့်က VOA မြန်မာပိုင်းကိုပြောပါတယ
်။ဒီနေ့ကနေကြော်လောက်မှာအဲဘုံလာကျဲတာပေါ့လေးချိန်လောက်လာကျဲတာပေါ့လာကျဲတော့ကျောင်းတစ်ကျောင်းပေါ့နော်ကျောင်းတစ်ကျောင်းဖြည့်တယ်နောက်ပြီးမှကျွန်တော်ဆရာကျောင်းတစ်လုံးနည်းနည်းဖြည့်တယ်နောက်လူနေအိမ်ကြီးဖြည့်တယ်နောက်ပြီးမှကျွန်တော်စေခန်းတစ်လုံးပေါ့နော်ဖြည့်သွားတယ်နောက်ဒီအရက်သားတုပ်ပြီးတော့စုံသွားတယ်မမတန်ရတာတော့နှစ်ယောက်လောက်ပေါ့နော်တန်ရသွားတယ်ပေါ့နော်အဲအဲ့ဒါတော့လက်ရှိချိန်တွေပ
ါဒီမတိုင်ခင်အစောပိုင်းတုန်းကလည်းနိုင်ပိုင်းလေးပဲခြားပြီးတော့မဲဆယ်မြို့နယ်တွေကကြောက်စုရွာကိုတိုက်လေရင်နေနဲ့လာရောက်ပြီးတော့ဘုံကျဲခဲ့ပါတယ်အဲ့ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာတော့အသက်17နှစ်အရွယ်ကလေးငယ်တဦးသေဆုံးပြီးဖျားကြောင်းနဲ့လူနေအိမ်တချို့ထိခိုက်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောသလို KMPP ပြောခွင့်ရကလည်းအတည်ပြုပြောဆိုပါတယ်
။ည17နာရီမှာကျွန်တော်ကြောက်စူးရွာမှာပေါ့အဲ့ဒါလေးင်း3စီးနဲ့ဘုံလာကျဲတော့ဘုံလာကျဲတော့အဲ့ဒါကကျွန်တော်တို့ဖျားကြောင်းတစ်လုံးနဲ့လူနေအိမ်ကိုလုံးထိတယ်။အဲ့မှာအသက်17နှစ်အရွယ်ပေါ့နော်ကလေးတဦးလည်းဆုံးသွားတယ်။နောက်မနေ့ကပဲမနေ့9နာရီခွဲလောက်မှာလဲကော်ကိုဒီနိုင်ငံကဝင်လာတယ်55စီလောက်ဝါရီကော့ခုရွာရောက်မှာဒီစစ်တပ်ကဒီလက်နက်တွေနဲ့ရန်တမ်းဖြစ်ခတ်တဲ့အတွက်ဆိုတော့ယောက်ျားနှစ်ဦးလောက်နဲ့အမျိုးသမီး29နှစ်လောက်တူသေးတယ်နော်ဖွားကြီးတူဦးပေါ့နော်အဲကျွန်တော်ချောက်မှာတန်းရရပါပြီ
ဇူလိုင်လ17ရက်နေ့မနေ့တုန်းကလည်းစစ်ကောင်စီတပ်ဖွဲ့တွေဟာလွိုက်ကော်မြို့နယ်တဲကိုစစ်ရင်တန်း15စီနဲ့ထိုးစစ်ဆင်လာပြီးတော့ဝါရီကော့ခုကျေးရွာအရောက်မှာတော့ဒေသခံတွေနေထိုင်နေတဲ့လမ်းဘေးတစ်ဖက်တစ်ချက်ကိုရန်တမ်းပြီးတော့ပစ်ခတ်ပါတယ်။အဲ့ဒီပစ်ခတ်မှုအတွင်းမှာတော့အသက်29နှစ်အရွယ်အမျိုးသမီးတဦးနဲ့အမျိုးသားနှစ်ဦးသေဆုံးပြီးတော့အမျိုးသမီးတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ KMPP ပြောခွင့်ရဦးအောင်စံမြင့်ကပြောပါတယ်။အခုလိုမျိုးစစ်ကောင်စီရဲ့တိုက်ခိုက်မှုတွေကြောင့်ဒီကနေ့နဲ့မနေ့ကနှစ်ရက်ထဲမှာတင်အရက်သား5ဦးသေဆုံးပြီးတော့3ဦးထပ်မံထိခိုက်ဒဏ်ရာရခဲ့တယ်လို့အိုးရင်စွန်ခွာထွက်ပြေးရသူတွေလည်းရှိပါတယ်ဒေတာရင်းတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေါ်နိုကူစစ်ဆောင်စခန်းမှာယာယီတဲထိုးပြီးတော့ခိုးလုံနေထိုင်ရသူက9000ထက်မနည်းရှိနေပါတယ် အိုးအိမ်တွေကိုဆွန့်ခွာပြီးတော့ဘေးလွယာကိုထွက်ပြေးခိုးလုံနေကြတဲ့အချိန်မှာအခုလိုနောက်ထပ်တစ်ကြိမ်ထပ်ပြီးတော့လာတိုက်ခိုက်တဲ့အတွက်ကလေးငယ်တွေအသက်အရွယ်ကြီးရင်သူတွေနဲ့နာမကျန်းသူတွေရှိနေတဲ့ဆစ်ဆောင်ပြည်သူတွေကြားမှာစိုးရင်ထိတ်လန့်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအပိုင်းမှာနေစဉ်ပြစ်ခတ်တာတွေကြုံနေရတယ်လို့လည်းဒေသခံတဦးကပြောပါတယ်။
အဒီရောလာပြီပါတယ်ရတိုင်းဝင်စားပြီးကြည့်ရပြီတော့အခက်ခဲတော့မဟုတ်ဘူးဂျာမီဒါပေမဲ့အိမ်ပါပြီတော့ဟိုကပျက်စီးတော့တယ်ရှိတယ်ခင်သူသုံးလုံးလုံးပေါ့ဆိုတော့ဒီချက်ပင်းနေမှာပဲဒီချက်ပင်းနေမှာကျွန်တော်ယူရတယ်မှာပဲဒီဆက်လိုက်ကြည့်ချတော့တယ်မနေညဟိုဆင်နိုင်ခွဲစက်တီလောက်ထင်းနေဒီကျောက်စုပြည့်လာမြည်ဒီခုနမိုင်ကျောက်စုပြည့်မှာပေါ့ဆိုတော့ဘုံနဲ့ချက်ပင်းနေနဲ့တိတ်တော့မဟုတ်ဘူးအဲ့ဘက်မှာလည်းသုံးချင်းလောက်လာကြည့်တော့တယ်
ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။အခုတိုက်ခိုက်တဲ့နေရာတွေကနှစ်ဖက်ပြစ်ခတ်တိုက်ခိုက်တဲ့တိုက်ပွဲတွေမရှိတဲ့နေရာတွေဖြစ်ပြီးတော့အရသာပြည်သူတွေကိုတမင်ပြစ်မှတ်ထားပြီးတော့တိုက်ခိုက်တာမို့လို့စစ်ရာဇဝတ်မှုကျူးလွန်နေတာဖြစ်ပါတယ်လို့ KMBB ကဦးအောင်စံမြင့်ကပြောပါတယ
်။သူတို့ပုံကျတဲ့နေရာတွေကကျွန်တော်ကြားကြားလို့ကြောင်းလို့ဖြစ်တယ်လေနော်။အဲ့ဒါလူတို့ကိုတိုက်ခတ်ထားပြီးတော့ဒါတိုက်ခိုက်တဲ့တော့တအားပေါ်လွင်တယ်အဲ့ဒါကျောက်စုဝဲဖြစ်ဖြစ်ပေါ်နော်ဒီအဲဒေါနကူဝဲဖြစ်ဖြစ်ပေါ်ဒါကအရက်သားတွေစစ်ဆောင်နေရှိတဲ့နေရာဖြစ်တဲ့ဒါကဒါရဆေးရဆွေးမှုကိုပေါ်ပေါ်တွင်တွင်ကျူးလွန်လာပဲဖြစ်တယ်လို့ကျွန်တော်တို့ကြေလို့ရပါတယ်လို့အဲ့ဒါလေးပ
ါပြီးခဲ့တဲ့ဂျွန်လဒုတိယဘက်ကနေစပြီးမဲဆယ်နဲ့ဖားဆောင်မြို့နယ်ပါဝင်ထိုင်းကယားနယ်စပ်မြို့နယ်တခွင်ကိုစစ်တပ်ကနေလေကြောင်းကနေရောလက်နက်ကြီးတွေပါပြစ်ခတ်တိုက်ခိုက်နေတဲ့အတွက်ဒေသခံပြည်သူတောင်းနဲ့ချီပြီးတော့ဘေးလွယာကိုထွက်ပြေးတိမ်းရှောင်နေကြရပြီးအိမ်နီးချင်းထိုင်းနိုင်ငံဘက်ခြမ်းကိုလည်းထွက်ပြေးခဲ့ကြရသူကထောင်နဲ့ချီပြီးတော့ရှိနေပါတယ်ရှင
်။မဆုမတင်ပြပေးခဲ့တာပါခင်ဗျာ။ဒီအမေရိကန်တန်ခါနေပုံထုံးနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့စစ်ကောင်စီနဲ့ TNL အဖွဲ့အစည်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုပြောပြခြင်းပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်အနေနတ်ဆိုင်ရံမှာစစ်ကောင်စီနဲ့ KIA ကြားစည်းရေးတင်မာနေချိန်ဗမော်ဘက်ကတက်လာတဲ့စစ်ကောင်စီရင်တန်းကိုမုံမောက်မြို့နယ်အတွင်းမှာတက်ခိုက်ခံရသလိုရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်အတွင်းမှာလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကလာအတန်ကြာတိုက်ပွဲတွေငြိမ်သက်နေတဲ့စစ်ကောင်စီနဲ့ TNL တအောင်းပလောင်တပ်အကြမ်းမှာလည်းရှမ်းပြည်မြောက်ပိုင်းမှာနေရက်စက်တိုက်ပွဲဖြစ်ပွားခဲ့တာပါ။စည်းရေးလှုပ်ရှားမှုတွေပြန်လည်မြင့်တက်လာတဲ့ကချင်းနဲ့ရှမ်းမြောက်ဒေသကအခြေအနေသတင်းပြဖို့ချက်ကိုအခြေခံပြီးတော့ကိုညင်းညာကပြောပြပေးမှာပါခင်ဗျာ။
ဇူလိုင်လ3ရက်နေ့ကစပြီးဝိုင်းမော်မြို့ KIA ဌာနချုပ်လိုင်ဇာအနီးမှာရှိတဲ့နန့်ဆန်ရံမှာတိုက်ပွဲတွေဖြစ်ပွားခဲ့သလိုဒေသတဝိုက်စီရေးတင်းမာမှုတွေပြန်လည်မြင့်တက်လာနေပါတယ်။မနေ့ကဇူလိုင်လ17ရက်နေ့မှာတော့မြကြီးနားဗမော်ကားလန်တိုင်းဗမော်ကနေနန့်ဆန်ရံကိုတက်လာတဲ့စစ်ကောင်စီရင်တန်းကိုမုံမောက်မြို့နယ်နွမ်းလန်းရွာအနီးမှာ KIA ကကြားဖြတ်တိုက်ခိုက်ခဲ့ကြောင်းမုံမောက်ဒေသခံတူက VOA ကိုပြောပါတယ်။င
ါကဒီကရင်တန်းနဲ့တက်လာတာပေါ့။ผมลาจะมาเออมันค่อยรู้เปล่าเออแต่จําตัวว่าโหมันเนี่ยเนี่ยไม่ได้ปิดอ่ะชี้ให้เราหมอตัวเราไม่จํามีผู้ที่ตาเนี่ยไป10นายควายเอ๊ะเอาว่ามาสปาซะได้หันเนาะโลทริปไปยาเนาะ
วัยหมอမျိုးเนี่ยก็ดีตากันตัวก็တော့นั่นสั่นยันเจียวอันนี้มาดีนี่9ดีละ9ရက်นี่ก็เลยไตป่วยผิดป๊อแก่ดูชี้ให้นี่ญาใบมาเลยบันดองยันยัวบักกูရဟရင်နဲ့ဘုံကျဲတိုက်ခိုက်တာတွေရှိတယ်လို့ပြောပါတယ်။လက်ရှိမှာနန်းဆန်ရံနဲ့လိုင်ဇာဒေတာတဝိုက်မှာအခြေအနေတွေရှုပ်ထွေးနေတယ်လို့လည်းသူကပြောပါတယ်
။ဖြစ်ချောင်းထိုးတာဘမောဘက်ကရောဒီဘက်ကရောဟိုရေတောင်းအနောက်ဘက်ကရောအဖက်ဖက်ကနေဖြစ်ချောင်းဖြည့်တယ်လို့ကြားတယ
်။ KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့မြေပြင်မှာရင်ဆိုင်တိုက်ပွဲတွေမရှိပေမဲ့လက်နက်ကြီးနဲ့ပြစ်ခတ်တာတွေတော့ရှိကြောင်းအခုလိုပြောပါတယ
်။မေးပြီးတိုက်ပွဲကြီးကတော့မရှိဘူးခင်ဗျာ။ဟိုတုံးရက်နဲ့ကဖြစ်တဲ့မေးပြီးတိုက်ပွဲပဲရှိပါတယ်။တခြားခုနှစ်မှာကတော့ဒီလက်နက်ကြီးနဲ့လမ်းကြည့်တာပဲရှိပါတယ်
။စစ်ကောင်စီဘက်ကပြစ်တဲ့လက်နက်ကြီးတွေဟာလိုင်ဇာမျိုးအနီးပတ်ဝန်းကျင်မှာကြားရောက်တာတွေရှိပေမဲ့လည်းအထူးခိုက်သတင်းတော့မရရှိကြောင်းပြောပါတယ်။ဝိုင်းမော်မျိုးနဲ့ကံပိုက်တီကားလန်းကစတုံးမျိုးအနီးမှာလည်းစီရင်တင်မှမှုတွေရှိနေတယ်လို့ဒီလရှိရနေ့ကဖားကန့်မြို့နယ်လီရိုလမ်းမကြီးပေါ်ကရှဒူးစုရွာမှာလည်းတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီတိုက်ပွဲဟာရှဒူးစုအခြေစိုက်ပြည်သူစစ်တပ်စခန်းတွေကို KIA ကဝင်ရောက်တိုက်ခိုက်တာဖြစ်ပြီးနှစ်ဖက်အကြအဆုံးတွေရှိခဲ့တယ်လို့ဒေသခံတဦးသိဆုံးပြီးအနည်းဆုံး3ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒေသခံတော်တော်များများလည်းနေရွှန့်ခွာတိမ်းရှောင်နေကြရတယ်လို့ရှဒူးစုဒေသခံတွေကပြောပါတယ်။စစ်ကောင်စီနဲ့ KIA ကြားကချင်ပြည်နယ်အတွင်းတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်ပွားနေသလိုရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်မှာလည်း ဒီလအတွင်းတိုက်ပွဲ၃ကြိမ်တက်မနေဖြစ်ပွားခဲ့ပါတယ်။မနေ့ကလည်းကုတ်ခိုင်နယ်နန်းဖက်ကအကြာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ရှမ်းမြောက်ဒေသခံလူကပြောပါတယ
်။ဒီပွားကတာရှိနေတဲ့အချိန်လမ်းမှာတော့ဒဗ္ဗေခဏတာထားကကျင်းဖြစ်တယ်။အဲ့ဒါတံတိုးကြားတယ်။စစ်ဘက်နဲ့တခြားဘာဖွဲ့ဘူးမင်းတို့မကြည့်ဘူး။ကုတ်ခိုင်နယ်နန်းဖက်ကကြားမှာပဲ။
ဒေတာရင်းသတင်းမီဒီယာတချို့ကတော့စစ်ကောင်စီရင်တန်းကို KIA ကကြားဖြတ်တိုက်ခိုက်တာဖြစ်ကြောင်းနဲ့ဒီလ၈ရက်နဲ့၉ရက်နေ့တွေကလည်းကုတ်ခိုင်မြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ကြောင်းသတင်းဖော်ပြပါရယ်အလားတူရှမ်းမြောက်ဒေတာမှာစစ်ကောင်စီတပ်နဲ့ TNL ခေါ်တအောင်းပလောင်တပ်တွေကြားဒီရက်ပိုင်းအတွင်းတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့တန်းသတင်းသမားတို့က VOA ကိုခုလိုပြောပါရယ
်အခုဖြစ်တာတော့ဂျမဲဘက်မှာတနီးယာဖြစ်တယ်ပေါ့လေနောက်တနီးယာကတော့ဒီစက်တရားငါးမိုင်ကုမေရေဆိုမှာတနီးယာဖြစ်တာပေါ့လေတိုက်ပွဲကြီးကျယ်ပုံစံမျိုးဟိုဖြစ်တာတော့ပုံစံမျိုးတော့မဟုတ်ဘူးเนาะဒီဂျမဲဘက်မှာတော့ဒီကောင်စီကနေပြီးတော့ဒီမိုင်းတော့ဘက်ကနေပြီးတော့ဒီ2စစ်တက်လာတာပေါ့လေတက်လာပြီးတော့ CNA နဲ့ဖိတိုက်ကြည့်ပြီးတော့တိုက်ပွဲဖြစ်နေတာလို့ပြောလို့ရတယ်ဒီ news paper မှာတော့ဒီ CNA ရှိတဲ့ဒီ number ဆိုတဲ့ရာထဲကိုဒီစစ်ကောင်စီကနေပြီးတော့ဒီကားနဲ့ဝင်လာပြီးတော့ကျေဒီအလင်းလိုက်ပြဝင်ပြသွားပါတော့။ဝင်ပြသွားပြီးတော့အမတီအနေကပြန်လည်းပြဆက်ပြီးပြသွားတဲ့ပုံစံမျိုးပေါ့နော်
။ကြောင်မဲမျိုးနဲ့မိုင်းငေါ်တိုက်ပွဲအတွင်းမှာလည်းအရသာလင်မယားနှစ်ဦးမိုင်းနေမိလို့ထိခိုက်ခဲ့ရပြီးမူဆယ်မျိုးနဲ့နန့်တောင်တိုက်ပွဲမှာတော့ TNL ဘက်ကတယောက်ကြာဆုံးသလိုတယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောပါရယ်။ကြောင်မဲမျိုးနဲ့မိုင်းငေါ်ရွာမှာဒီလ10ရက်နေ့ကတိုက်ပွဲ3နိုင်ခန့်ကြာဖြစ်ပွားခဲ့ပြီးနှစ်ဖက်စီရင်တင်းမာနေဆဲဖြစ်တဲ့အကြောင်းနဲ့မူဆယ်မြို့နယ်မှာတော့စက်တရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ DNL ကသတင်းထုတ်ပြန်ထားပါတယ်။စေကောင်းစီဘက်ကတော့ကချင်နဲ့ရှမ်းမြောက်ဒေသတိုက်ပွဲတွေသတင်းနဲ့ပတ်သက်ပြီးထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ကိုငင်းချန်တင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ထင်းသိမ့်ခံထားရတဲ့ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်ဆိုတော့ထိုင်းနိုင်ငံသားရေးဝန်ကြီးရဲ့ပြောဆိုချက်အပေါ် NUG ရဲ့တုံ့ပြန်ချက်ကိုတင်ပြပေးခြင်းပါတယ်။အတင်းတင်းခံနေရတဲ့နိုင်ငံတော်အတံမြင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ဆိုတော့ထိုင်းနိုင်ငံသားရေးဝန်ကြီးရဲ့ပြောဆိုချက်နဲ့ဒေါက်တာဆန်းစုကြည်ဘက်ကသတင်းစကားပါလိုက်တယ်ဆိုတော့ပြောဆိုချက်တွေဟာအတည်ပြုချက်မပေးနိုင်တဲ့ပေးလို့မရတဲ့အခြေအနေမှာထွက်ပေါ်လာတဲ့သတင်းတွေဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရပြောခွင့်ရဥနေဖုံးလက်က VOE ကိုပြောပါတယ်စစ်ကောင်စီအနေနဲ့ဒေါက်တာဆန်းစုကြည်ကိုချုံ့ညံ့မရှိလွတ်ပေးပြီးလွတ်လွတ်လပ်လပ်ပြောခွင့်ပေးရမှာဖြစ်တယ်လို့လည်းဥနေဖုံးလက်ကဆိုပါတယ်အန်ယူဂျီပြောခွင့်ရဥနေဖုံးလက်ကိုမှတ်အင်ဂျင်နိုင်က Zoom ကနေဆက်သွယ်ပေးမြန်းထားပါတယ်ခင်ဗျာ
ဒီအချင်းထောင်ထဲမှာထိမ့်သိမ်းခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုဒီအခုလက်ရှိထိုင်းနိုင်ငံသားရေးဝန်ကြီးကတွားရောက်တွေ့ဆုံခွင့်ရခဲ့ရတယ်ဆိုတာကိုအခုထိုင်းနိုင်ငံသားရေးဝန်ကြီးကိုယ်တိုင်သတင်းတောက်တွေကိုပြောတယ်ပြောတဲ့အပိုင်းမှာအဓိကတော့ဒီပဋိပက္ခတွေအဆုံးသက်ရေးမှာဒီတွေ့ဆုံဆွေးနွေးပွဲတွေပြန်ဆဖို့ဆိုပြီးဒေါအောင်ဆန်းစုကြည်ကပြောတယ်ဆိုတဲ့ message ကိုသူကဒီအခုထုတ်ဖော်ပြောဆိုလာတယ်ဆိုတော့ဒီပေါ်မှာ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားဘလို့သဘောထားအမြင်သုံးသက်ချက်ဘလို့ရှိလဲရှင
်ဟိုပထမအဦးဆုံးပြောချင်တာတော့လေဒီတွားရောက်တွေ့ဆုံခဲ့တယ်ဆိုတဲ့ကိစ္စရဲ့နောက်ပြီးတော့ဒီဒေါအောင်ဆန်းစုကြည်ကနေပြီးတော့ဒီလို message တွေပေးလိုက်တယ်ဆိုတဲ့ကိစ္စပေါ့နော်အဲဒါတွေအကုန်လုံးကဒီအခုထိုင်းနိုင်ငံနိုင်ငံသားရေးဝန်ကြီးရဲ့ပြောဆိုချက်တွေသာဖြစ်ပြီးတော့ဒီဖြစ်ပျက်တကယ်ဖြစ်ပျက်ခဲ့တယ်ဆိုတော့ကျွန်တော်တို့ဘက်ကဒါ confirm လုပ်လို့မရတဲ့အခြေအနေဖြစ်ပါတယ်။ဘာလို့လဲဆိုတော့လက်ရှိအခြေအနေမှာလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကဂျမ်ဘတ်ဆဲအစုရဲ့မတရားဖန်ဆီးထိန်းသိမ်းခြင်းကိုခံထားရတဲ့အနေအထားဖြစ်တယ်။အော်ရှေ့မှာလည်းတောက်လျှောက်ကျွန်တော်တို့ဒီတွေ့ဆုံမှုစူးစမ်းတဲ့သူတွေပေါ့နော်ဒီကိုဒါဆဲအစုဘက်ကနော်ကျွန်တော်တို့ပေးမတွေ့လို့မတွေ့ရတာလည်းရှိသလိုတချို့ဆိုရင်လည်းဆဲအစုကစီစဉ်ပေမဲ့လည်းကျွန်တော်တို့ရဲ့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဒါမတွေ့ဘူးဆိုပြီးတော့လက်မခံမဲနဲ့ညှင်းဆန်ခဲ့တာတွေလည်းဒါဒီလိုဖြစ်ပျက်တွေလည်းရှိခဲ့တယ်ပေါ့နော်အဲ့တော့ဒီကိစ္စကိုကျွန်တော်တို့ကတော့ဒါ confirm ဖြစ်ပါတယ်ဒီလိုပဲတွေ့ခဲ့ပါတယ်ပြီးတော့ဒီလိုစကားတွေပြောခဲ့ပါတယ်ဆိုတဲ့ကိစ္စကဒါတိကျအတည်ပြုဖို့လိုအောင်မယ်ဆိုတာကိုဒါကျွန်တော်တို့ဒါပြောလို့ပါတယ်ဗျအဲ့တော့ဒါတစ်ချက်ပါဟောနောက်တစ်ချက်အနေနဲ့တော့ပေါ့နော်ခုနကကျွန်တော်တို့လည်းဒီတောက်လျှောက်ပေါ့နော်ဒီဒေါက်ဆန်းစုကြည်ကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တွေကဒါအချို့သော message တွေကိုနီလန်းပေါင်းစုံနဲ့ကျွန်တော်တို့လည်းရနေတာရှိတယ်ပေါ့နော်အဲ့တော့အခုဒီပြောဆိုရဲဆိုတဲ့ဒီပြောဆိုချက်တွေဟာတော့ကျွန်တော်တို့ရရှိထားတဲ့အချက်လက်တွေနဲ့တော့ဒါကွဲလွဲနေတာရှိပါတယ်။ဒါပေမဲ့ပြဿနာကတော့ကျွန်တော်တို့ဟာဒါဟာတကယ်ကျွန်တော်တို့ရဲ့နိုင်ငံတော်တိုင်ပင်ခံဘက်ကဒေါက်တာစုကြည်ပြောခဲ့တာကဘာလဲဆိုတဲ့ဟာကိုတော့အတည်ပြုကိုခက်ခဲနေတဲ့အခြေအနေကတော့ဒါအားလုံးရင်ဆိုင်နေရတဲ့အနေအထားဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ပြောချင်တာကတော့တကယ်ပဲဒေါက်တာစုကြည်ကဒီသဘောထားရှိတယ်ဆိုရင်ဒေါက်တာစုကြည်ကိုလွတ်ပေးပြီးတော့ဒေါက်တာစုကြည်ကိုယ်တိုင်ပေါ့နော်။အဲတစုံတရာသူမကိုယ်တိုင်ဖွင့်ပြောလာတဲ့အခြေအနေတခုရောက်ပြီဆိုရင်တော့ဒီအချက်လက်ကိုဒါပြည်သူတွေအနေနဲ့ရောဒါကျွန်တော်တို့အနေနဲ့ရောတစုံတရာတယုံကြည်တောက်တဲ့အနေထားရှိပါတယ်ဒါပေမဲ့အခုလိုပုံစံမျိုးနဲ့ပေါ့နော်ဒါဆေးအုပ်စုကသူတို့တွေးစီခြင်းနဲ့တူနေပဲပေးတွေ့တယ်အဲ့လိုပဲ ချို့တော့အချက်လက်တွေကိုလည်းသူတို့အပြင်ကိုထုတ်ချင်တဲ့အချက်လက်ချို့ကထုတ်ပြန်တာမျိုးလည်းဖြစ်နိုင်တယ်ပေါ့နော်အဲ့တော့ဒီလိုအခြေအနေမှာတော့ဒီအခြေအနေရောဒီစကားတွေရောကဒါယုံကြည်ဖို့ခက်ခဲတဲ့အခြေအနေဖြစ်ပါတယ်ဗျ
okay အဲ့တော့အခုဒီစစ်ကောင်စီကအခုလိုဒေါက်ဆန်းစုကြည်ကိုပေါ့နော်ထိုင်းနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံခွင့်ပေးခဲ့တဲ့ကိစ္စပေါ့နော်အဲ့ဒါကအခုမှဒါထိုင်းနိုင်ငံခြားရေးဝန်ကြီးကိုယ်တိုင်ထုတ်ဖော်ပြောဆိုပြီးတော့ဟိုအတည်ပြုတဲ့အခါမှာဒီသတင်းမှန်တယ်ဆိုတာကိုလည်းသိခဲ့ရသလိုနောက်ပြီးတော့အခုလိုဒီလျှို့ဝှက်သွားရောက်တွေ့ဆုံတဲ့အနေအထားမျိုးပေါ့နော်ဒေါက်ဆန်းစုကြည်ကိုသွားရောက်တွေ့ဆုံတဲ့ပုံစံနောက်ပြီးတော့စစ်ကောင်စီနဲ့ဒီထိုင်းနိုင်ငံနဲ့ဒီလိုဆက်ဆက်ပြီးတော့သူတို့ဒေါက်ဆန်းစုကြည်ကိုအာဆီယံနိုင်ငံသားကြီးအစည်းအဝေးမတိုင်ခင်သွားပြီးတွေ့ခဲ့တဲ့ကိစ္စပေါ့နော်အဲ့ဒီအခင်းချင်းကိုဘယ်လိုသုံးသပ်လဲရှင
်ဒီထိုင်းနိုင်ငံသားကြီးဝင်ကြီးကတော့သူတို့ဒီ personal ရအခင်မင်မှုနဲ့ပဲဒါသူ့ကိုပြောပါတယ်ဆိုတဲ့ပုံစံမျိုးသူပြောလာတာအဖြေသွားတာကျွန်တော်ကြားလိုက်တယ်ပေါ့နော်တကယ်လဲဒါကလည်းဟုတ်တော့ဟုတ်တယ်ဘာလို့လဲဆိုတော့သူ့မှာဘာ authority မှမရှိဘူးလေနော်ကျွန်တော်တို့အမှန်တိုင်းပြောရမယ်ဆိုရင်ASEAN Special Envoy ဆိုပြီးတော့ဒါခန့်အပ်ထားတာလည်းရှိတယ်မြန်မာပြည်နဲ့ပတ်သက်ပြီးတော့အဲ့တော့ဒီလိုပုံကုတ်မျိုးက ASEAN Special Envoy ဆိုရင်လည်းဒါတွေ့ဆုံမှုကြိုးစားခဲ့ရမယ်တွေ့ခွင့်ရခဲ့တာမရှိဘူးပေါ့နော်အဲ့တော့အခု ASEAN Special Envoy လို့လူမျိုးကိုတွေ့ဆုံပြီးတော့တစုံတရာ message ပေးလိုက်တယ်ဆိုရင်တော့ဒါဟာတရားဝင်မှုပေါ့နော်တရားဝင်မှုနောက်ပြီးတော့ဒါတရားဝင်မှုတခုအရာကျွန်တော်တို့ဒါတရားဝင်မှုရှိတယ်ပေါ့နော်အခုကတော့ဒါပုံကုတ်ရေးရဒါတောင်တွေ့ခဲ့တယ်ဆိုရင်ပေါ့နော်တွေ့ခဲ့တယ်တကယ်ပြောခဲ့တယ်ဆိုရင်တော့မှဒီစကားတွေကိုတကယ်လဲတွေ့ခဲ့တယ်ဒီစကားတွေကိုလည်းတကယ်လဲပြောခဲ့တယ်ဆိုရင်တော့မှဒီအာဆီယံရဲ့ဒါတရားဝင်တာဝန်ရှိတဲ့သူတယောက်ကိုပြောဆိုတာမဟုတ်ပဲねဒီလိုမျိုးထိုင်းနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးကိုပဲပုံကုတ်ရေးရတာဒါတွေ့ဆုံပြီးတော့ပြောလိုက်တဲ့အနေအထားမျိုးဖြစ်တဲ့အတွက်ကြောင့်မလို့ဒီစကားလုံးတွေဟာဒါတရားဝင်မှုမရှိဘူးဆိုတော့အနေအထားလို့ပဲကျွန်တော်တို့ကပြောလို့ပါတယ်ဗျဒ
ီ
အန်ယူဂျီပြောခွင့်ရဥနေဖုန်းလာကိုမိုင်းအင်ဂျင်ဆက်သွင်းမိမှန်းခဲ့တာပါခင်ဗျာအခုဆက်ပြီးတော့ထိုင်းနိုင်ငံမှာစတင်နေတဲ့မြန်မာကျောင်းသားတွေပြန်ပို့ခွာတဲ့တင်ကိုပြောပြပါမယ်ထိုင်းနိုင်ငံမြောက်ပိုင်းအန်ထောင်းခရိုင်ပမ်မုတ်မြို့ထဲမှာစတင်နေကြတဲ့အထောက်ထားမရှိပဲစတင်နေကြတဲ့ကလေးငယ်တွေကိုနင်းမြကျော်စတင်ကြလို့ကျောင်းကထုတ်ပယ်ခံရတဲ့မြန်မာကလေးငယ်126ဦးတည်းက56ဦးကိုထိုင်းအစိုးရကနေရပြန်ပို့ခဲ့ပါတယ်မိဘတွေနဲ့ဆက်သွယ်မရသေးလို့ပြန်မပို့နိုင်သေးတဲ့ကလေးတွေနဲ့ပတ်သက်လို့တော့ချင်းရိုင်းပြည်နယ်ထဲမှာထိုင်းတူရဲချုပ်ဦးဆောင်ပြီးဇူလိုင်လ10ရက်နေ့ကဆွေးနွေးခဲ့ကြပါတယ်ဒီအကြောင်း VOA သတင်းတောင်မအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံအန်ထောင်းခရိုင်အတွင်းမှာအထောက်အထားတစ်စုံတရာမရှိဘဲနေမြေဖြတ်ကျော်ပြီးစတင်ကြနေတာကြောင့်ကျောင်းကထုတ်ပယ်ခံခဲ့ရတဲ့မြန်မာကလေးငယ်126ဦးရှိပြီးအဲ့ဒီထဲက60နီးပါးကိုနေရပြန်ပို့ခဲ့တာပါမိဘတွေနဲ့အဆက်အသွယ်ရတဲ့ကလေး59ဦးကိုနေရပြန်ပို့ခဲ့ပေမဲ့ကျန်နေသေးတဲ့ကလေးတွေကတော့မိဘတွေနဲ့အဆက်အသွယ်မရသေးတဲ့အတွက်လူမှုစောက်ရှောက်ရေးနေရာတွေမှာထားတယ်ဆိုပြီးထိုင်းဆိုရတာဝန်ရှိသူတွေကပြောပါတယ်မြမပြည်တွင်းစစ်ဘေးစစ်တမ်းခံနေရတဲ့နေရာတွေကနေလာရောက်ပညာသင်ကြားနေကြတဲ့ကလေးတွေကိုကျောင်းကထုတ်ပယ်တာနေရပြန်ပို့တာတွေနဲ့ပတ်သက်လို့ထိုင်းပညာရေးအတိုင်းဝိုင်းနဲ့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်နေကြပါတယ်ဒါကြောင့်နေရပြန်မပို့ရသေးတဲ့ကလေးငယ်တွေကိုကူညီပေးနိုင်ဖို့ထိုင်းတူရဲချုပ်ဆူရချေဟဖန်ကိုတိုင်ဦးစီးပြီးထိုင်းနိုင်ငံချင်းရိုင်မြို့မှာအစည်းအဝေးတရက်လုပ်ခဲ့ပါတယ်။သက်ဆိုင်ရာဌာနဆိုင်ရာတွေအပါအဝင်ထိုင်းနိုင်ငံရဲ့အမျိုးသားလူ့ခွင့်ရေးကော်မရှင်ကတာဝန်ရှိသူတွေအပြင်အမေရိကန်တန်ယုံကကိုယ်စားလှယ်တွေပါတက်ရောက်ဆွေးနွေးခဲ့ကြပါတယ်။ကလေးငယ်တွေအတွက်အကောင်းဆုံးကူညီပေးနိုင်အောင်လှုံ့ဆော်သွားမယ်ကြောင်းထိုင်းရဲချုပ်ဆူရချေဟဖန်ကအခုလိုပြောပါတယ်။ဒီအတွက်သူရဲ့ချိတ်ကတော့မြမကလေးငယ်တွေရဲ့အရေးနဲ့ပတ်သက်ပြီးတရားဥပဒေကြောင်းရတာမကပဲကလေးငယ်တွေရဲ့အခွင့်အရေးတိုင်းပြည်အခြေအနေဘက်ပေါင်းဆောင်ကနေကြည့်ပြီးအကောင်းဆုံးဖြစ်အောင်လှုံ့ဆော်သွားမယ်ဆိုပြီးအစည်းအဝေးမှာထိုင်းဘာသာနဲ့ပြောဆိုသွားပါတယ်ကလေးငယ်အများစုဟာစစ်ဘေးဖြစ်နေတဲ့နေရာရင်းကိုမပြောင်းညင်ကြပဲထိုင်းနိုင်ငံမှာသာဆက်လက်ပညာသင်ကြားလူကြတယ်လို့လည်းပြောပါတယ်ကလေးငယ်တွေအနေနဲ့ထိုင်းနိုင်ငံမှာပညာသင်ကြားနိုင်ခွင့်ရှိပါတယ်ထိုင်းနိုင်ငံမှာပညာသင်ကြားနေကြတဲ့မြန်မာကလေးပေါင်း9000ကနေ10000အထိရှိပြီးထိုင်းပညာရေးဌာနကလည်းပညာရေးပြင်အစားတောက်နဲ့စေဝါးတွေကိုပါကူညီဆောင်ရွက်ပေးနေပါတယ်ဆိုပြီးထိုင်းတူရဲချုပ်ကပြောသွားပါတယ်လက်ရှိကာလမှာကလေးငယ်တွေရဲ့မိဘတွေဟာထိုင်းနိုင်ငံထဲမှာအလုပ်လုပ်နေတာဒါမှမဟုတ်ထိုင်းမှာမွေးဖွားတဲ့ကလေးတွေဖြစ်တယ်ဆိုရင်ထိုင်းဥပဒေအရထိုင်းနိုင်ငံထဲမှာပညာသင်ကြားခွင့်အခွင့်အရေးရကြပါတယ်ဒါပေမဲ့အခုအန်ထောင်းခရိုင်ကမြန်မာကလေး126ဦးကတော့နေမြေကျော်ပြီးပညာသင်ကြားနေတာဖြစ်ပြီးတက်တေကန်ဆိုင်ရွက်စာနဲ့အထောက်အထားတွေကင်ဆောင်ထားတာမရှိဘူးလို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ဒီကလေးငယ်တွေရဲ့ပညာရေးနဲ့ရှေ့ရေးကိုဘလို့ကူညီပံ့ပိုးသွားမလဲဆိုတာကိုတော့ဆက်လက်ဆွေးနွေးနေဆဲဖြစ်ပြီးလာမယ့်တောက်ကြနေ့မှာအပြီးသတ်ဆုံးဖြတ်ကြမယ်လို့လည်းသိရပါတယ်ရှင
်မအေးမှတင်ပြပေးခဲ့တာပါခင်ဗျာ VOA American တန်ကဗိုလ်ထုတ်နေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။တော်ရရှိတဲ့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ရွက်အစီအစဉ်ဒီမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ editor နဲ့ဆွေးနွေးကန်လူတို့နဲ့ကျမ်းမာရေးအစီအစဉ်နဲ့အပတ်စဉ်အားကစားကဏ္ဍတို့ကိုနားဆင်ကြရမှာပါအခုပထမဆုံး editor နဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ပြပေးပါမယ်အခုကျင်းပနေတဲ့အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံအရေးကိုအလေးနက်ထားဆွေးနွေးနေကြတယ်လို့သိရပါတယ်ထိရောက်မဲ့ရလထွက်ပေါ်လာနိုင်ပါသလားဆိုတာဥကြော်စံတာကိုမမျှသတင်းအောင်ကမင်းမြန်ဆွေးနွေးထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်စံသာရှင
်မင်္ဂလာပါမြတ်စင
်ဒီ56ကြိမ်မြောက်အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးကိုဇူလိုင်17ရက်ကနေပြီးတော့14ရက်ထိအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပနေပါတယ်ဒီထဲမှာမြမအရေးကိုလည်းအဓိကထားပြီးတော့ဆွေးနွေးမယ့်အကြောင်းအရာတွေထဲမှာပါတယ်ဆိုပြီးတော့သိရပါတယ်ဒီတော့ဒီပုံမှာဘာတွေထူးခြားလာနိုင်ပါသလဲ
အဓိကထားဆွေးနွေးမယ့်အကြောင်းအရာသုံးခုရှိပါတယ်သူကအဲ့ဒီမှာဆိုတော့များစီရယ်မြမအရေးပါတယ်နောက်ပြီးတော့ဒီစစ်တော်အရှဒေသအတွင်းမှာလက်နက်အပြိုင်ဆိုင်တပ်ဆင်လာကြတာပါတယ်နောက်တစ်ခုကတောင်တုပ်ပင်လယ်မှာတရုတ်နဲ့အမေရိကန်အင်အားပြိုင်နေကြတာထိတိုက်တွေ့နေကြတာဒီကိစ္စသုံးခုဟာအဓိကဆွေးနွေးမှာဖြစ်ပါတယ်အဲ့ဒီမှာမြမအရေးဆိုတာကတော့မြမနဲ့ပတ်သက်တဲ့လူတွေအတွက်အတော်လေးအရေးကြီးတဲ့ကိစ္စပါကျန်တဲ့နှစ်ခုကတော့ကမ္ဘာအတွက်ပါအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဆိုတော့မြမအရေးကိုဂရင်တွေဆွေးနွေးတဲ့နေရာမှာလည်းပဲအာဆီယံရဲ့အစည်းအဝေးတွေမှာများသောအားဖြင့်နောက်ဆုံးပေါ်ထွက်လာတဲ့ရလကတော့စိတ်ပြီးတော့ရှေ့မတူတာကိုတွေ့ရပါတယ်ဒါလည်းဘာကြောင့်လဲဆိုတော့အာဆီယံမှာသူရဲ့ cardinal principles ပေါ့အဓိကမူကြီးနှစ်ရက်ရှိပါတယ်ဒီရက်အတိုင်းပါပဲအကုန်လုံးသဘောတူညီချက်ရမှသုံးဖြတ်ချက်ချမှတ်ဆိုရယ် consensus ယူလို့အပ်တဲ့နောက်ပြီးနိုင်ငံရဲ့ပြည်တွင်းကိုတနိုင်ငံဝင်ဆွဲရဘူးဆိုရယ်ပုံမှန်မူတည်ထားတယ်ဆိုတော့ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်ရင်လည်းတနိုင်ငံချင်းပြောတဲ့အခါမှာတော့အာဆီယံဆွေးနွေးပွဲတွေမှာသူတို့ဒီမြန်မာနိုင်ငံပြောကြပါရဲဒါပေမဲ့နောက်ဆုံးပိတ်ပူတွေးကြီးညာချက် joint communique ထုတ်တဲ့ခါမှာတုံတောင်းလို့သွားတယ်လေတံပြော့သွားတာတွေ့ရပါတယ်ဆိုတော့ဒီအာဆီယံရဲ့ဒီမူနှစ်ရက်ကိုအပြစ်ပြောစရာလည်းမဟုတ်ပါဘူးအာဆီယံအဖွဲ့မှာဇယိုက်မတူသဘာဝမတူတဲ့နိုင်ငံတွေအကုန်လုံးရောပြောင်းပြီးတော့ပါဝင်နေပါတယ် monarchy ပါတယ် atrocity ပါတယ် democracy ပါတယ်ဆိုပြီးတော့ဒါဘယင်းစနစ်ရဲ့ရစဲကြံရုပ်တဲ့အုပ်ချုပ်ရေးရဲ့ democracy ရဲ့စုပေါင်းထားတာဆိုတော့တနိုင်ငံတနိုင်ငံဝင်ဆွဲနေရင်တော့ဘယ်တော့မှပြီမှာမဟုတ်ဘူးအာဆီယံဆိုရလဲပေါ်ထွက်လာနိုင်ကြဖို့အကြောင်းမရှိပါဘူးဆိုတော့ဒီအတိုင်းသူတို့ဖွဲ့စည်းခဲ့တာဖြစ်တယ်ဆိုတော့အခုထွက်လာမဲ့အစည်းအဝေးမှာလည်းပဲအစည်းအဝေးပြောသံဆိုသံတွေတော့အများကြီးကြားမှာရိုက်ခတ်မှုတွေဒါပေမဲ့နောက်ဆုံးပေါ်ထွက်လာတဲ့ရလဟာရှင်းတို့နိုင်ပါမလားဆိုတော့ကျွန်တော်အနေနဲ့ပေါ်လေးသံသယရှိပါတယ
်မြန်မာပဋိပက္ခဖြည့်ရှင်မှာဒီသက်ဆိုင်သူတွေအားလုံးပါဝင်တဲ့တနိုင်ငံလုံးအတိုင်းအတာနဲ့ဆွေးနွေးပွဲတွေလုပ်ဖို့လိုတယ်ဆိုပြီးတော့ဒီအင်ဒိုနီးရှားနိုင်ငံဂျာယီဝန်ကြီးရက်နိုမာဆူဒီယာလည်းပြောပါတယ်ဒါပေမဲ့ဒီ NUG ဘက်ကဒီ NUG နိုင်ငံဂျာယီဝန်ကြီးဒေါ်စင်မာအောင်ကဆွေးနွေးပွဲတွေလုပ်နိုင်တဲ့အခင်းအကျင်းမျိုးမရှိသေးဘူးဆိုတဲ့သဘောမျိုးပြောပါတယ်ဒီတော့လက်တွေ့မှာဒါဟာဘလောက်အတိုင်းအတာအထိဖြစ်နိုင်ချေရှိပါလဲ
ပထမပြောမယ်ဆိုရင်တော့အင်ဒိုနီးရှားနိုင်ငံဂျာယီဝန်ကြီးရက်နိုမာဆူဒီပြောတာကတော့သိသဘာဝကြပါတယ်လူတိုင်းနဲ့ထိတွေ့ဆက်ဆံဖို့ဘယ်ပေါင်းစုံနဲ့ထိတွေ့ဆက်ဆံဖို့လိုတယ်ဆိုတော့သူတို့ကိုယ်တိုင်လည်းပဲတကယ်တမ်းထိတွေ့ဆက်ဆံနေရကိုလည်းတွေ့ရပါတယ်ကြားရပါတယ်ဆိုတော့ဒါဖြစ်ထန်တဲ့ကိစ္စပါဒီနေ့ပဲသွားမှာဖြစ်ပါတယ်တယောက်တည်းရဲ့သဘောတမ်းလို့လည်းမရပါဘူးနှစ်ယောက်တည်းနဲ့လည်းမဖြစ်သေးဘူးအခုလုံးပဲပေါင်းစုံပါဝင်ဖို့လိုပါတယ်ဒါပေမဲ့ NUG ဘက်ကဒေါ်စီမောင်တို့တုံ့ပြန်တာကိုလည်းနားလည်နိုင်ပါတယ်သူတို့ကတော့ပယ်ချတာမဟုတ်ပါဘူးပဲပေါင်းစုံတွစ်ဆုံဆွေးနွေးနိုင်မဲ့အခင်းချင်းမျိုးလိုအပ်သေးတယ်ဆိုတာပြောတာပါဆိုတော့တကယ်လည်းပဲလိုအပ်ပါတယ်အခင်းချင်းဆိုတာတခြားအခင်းချင်းတွေလည်းအများကြီးပေါ့လေသူတို့ဘူငါးချက်တိုင်လုပ်မယ်ဆိုတော့မူငါးချက်ကတော့စစ်ကောင်စီနဲ့ညှိပြီးလုပ်ထားရတာကိုသူတို့ရဲ့သဘောထားမပါဘူးဒါပေမဲ့မူငါးချက်မှာပါတဲ့အချက်တွေကလည်းပဲတကယ်လုပ်နိုင်ရတော့ကောင်းတဲ့ကိစ္စတွေပါဒါလည်းမှန်ပါတယ်နောက်တစ်ခုကဒီနိုင်ငံရေးဆွေးနွေးပွဲလုပ်တယ်ဆိုတာအထူးသဖြင့်အင်အားညီဖို့လိုတယ်အင်အားတစ်ဖက်ဆောင်နေအပေါ်စီးကနေပြီးတော့စစ်ကောင်စီကငါတို့အာဏာရှိရဲ့ကွာဆိုပြီးဆွေးနွေးနေရင်သိပြီးတော့အမှန်တရားမရောက်နိုင်ပါဘူးညှိနှိုင်းလို့လည်းမရနိုင်ဘူး equal footing ပေါ့လေတန်းတူညီတူဆက်ဆံနိုင်မဲ့အခြေအနေလိုတယ်အဲ့လိုဖြစ်ဖို့အတွက်ဒီ NUG ဘက်ကလည်းပဲသူတို့ချိန်နိုင်တဲ့အင်အားမြင့်ဖို့လိုတယ်ပေါ့လေစီရင်အားလို့ပြောတာမဟုတ်ဘူးအဖက်ဖက်ကပါစီရင်အားလည်းအရေးကြီးတယ်ဥပမာအဖြစ်နမူနာတစ်ခုထည့်ပြီးပြောလိုက်ရမယ်ဆိုရင်အခု Ukraine ကိုဒါ အတွက်လိုက်ပေါက်နိုင်တဲ့လက်နက်တွေအမေရိကန်ကပေးမယ်ဆိုရင်ဒီမှာတစ်ချက်သူက justify လုပ်တယ်ဘာကြောင့်လဲဆိုတော့ဒါရုရှားနဲ့တကယ်တမ်းဆွေးနွေးလာမယ့်ဒီနေ့မှလည်းပဲဒီဘက်ကလည်းပဲစီရင်အားတန်းလူရှိနေတဲ့ဆောက်ကိုပြသဖို့လိုတယ်ဆိုပြီး justify လုပ်တာတစ်ချက်လည်းတွေ့လိုက်ရပါတယ်ဒါမှန်ပါတယ်နိုင်ငံရေးမှလည်းပဲအခု NUG နဲ့ဟိုဘက်နဲ့တန်းလူယူသူဆွေးနွေးနိုင်ဖို့အတွက် NUG ရဲ့အနေအထားကိုသူတို့တန်းလူအသီးမဲ့ပြုဖို့လိုအပ်ပါတယ်ဆိုတော့အဲ့ဒါမမှားပါဘူးသူတို့ပြောတာလည်းပဲ
ဒါပေမဲ့အခုဆိုရင်ဒီအာဆီယံနေမကပါဘူးအနောက်နိုင်ငံတွေကလည်းမြန်မာအရေးမှာစိုးရိမ်လာတာကိုတွေ့ရပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အိန္ဒိယဝန်ကြီးချုပ်မိုဒီတို့ပူးတွဲထုတ်ပြန်တဲ့ဒီကြေညာချက်မှာလည်းမြန်မာအကြောင်းကိုထည့်ပြီးတော့ဖော်ပြထားတာတွေ့ရတယ်နောက်ကုလသမဂ္ဂလူညီကောင်စီလက်ကျောက်ဥက္ကဋ္ဌဖြစ်လာမဲ့ဒီဗြိတိန်ကလည်းမြန်မာရေးကိုသူကထိထိရောက်ရောက်ဂိုင်းတွယ်မယ်ဆိုတဲ့သဘောမျိုးလည်းပြောပါတယ်ဒီတော့ဒီမြမအရေးမှာအာဆီယံနေမကဘူးအနောက်နိုင်ငံတွေကပါတို့တိုက်တိုက်တွန်းတွန်းလှုပ်လာတဲ့သဘောရှိလာတယ်လို့ပြောလို့ရနိုင်မလား
ပထမပြောမှဆိုရင်တော့သမ္မတဘိုင်ဒန်နဲ့ဝန်ကြီးချုပ်မိုဒီတို့ရဲ့ဆွေးနွေးချက်တကယ်တော့သူတို့နှစ်နိုင်ငံနဲ့ပတ်သက်တဲ့အကျိုးစီးပွားကိုအဓိကဆွေးနွေးတာပါသူတို့နှစ်နိုင်ငံတွဲဆုံပြီးတော့ပူးတွဲကြေညာချက်ထုတ်တဲ့အထက်မှာအချက်ပေါင်း58ချက်60နီးပါးပါတယ်အဲ့ဒါမြန်မာအကြောင်း one clause တစ်ခုပါပါတယ်အဲ့ဒါပါလဲဆိုလို့ရှိရင်မြန်မာနိုင်ငံမှာအခြေအနေဆိုးလာတဲ့နေရာကိုသူတို့ deep concern အထူးစိုးရိမ်မိတယ် deeply concern ဖြစ်တယ်နောက်ပြီးတော့ Don Sans ပြည်နယ်နိုင်ငံသမားတွေကိုလှုပ်ပေးပါ constructive dialogue အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေလုပ်ကြပါစသဖြင့်အဲ့ဒါတွေကိုပြောထားတယ်ဒါကသူတို့အများအားပြောလာတဲ့ကိစ္စပါသူတို့ဆိုတော့လက်တွေ့ဘယ်လိုတွေးကြမယ်လို့ဆိုတော့သူတို့ဘယ်တော့မှ initiative လုပ်ပြီးတော့ American ကမပြောခဲ့ပါဘူးဆိုတော့သူတို့ဟာပိုလေးနဲ့ထလာတယ်လို့တော့ကျွန်တော်မထင်ဘူး။နောက်အမေရိကန်ကကွန်ဂရက်ကလှုပ်ပေးထားတယ်ခွင့်ပြုထားတယ်ပါလေ။အဲ non lethal assistance ပေးမယ်အညီပဲဟိုဒါတော့မှသူတို့ခွင့်ပြုရမယ်မပေးပါဘူးသူတို့ကသိပြီးတက်တက်ကြွကြွမရှိလာဘူးဆိုတော့သူတို့နှစ်ယောက်တွဲဆုံခြင်းဟာသမ္မတဘိုင်ဒန်နဲ့မိုဒီတွဲဆုံခြင်းဟာအိန္ဒိယသမုဒ္ဒရာကိုမြန်မာနိုင်ငံကတဆင့်ထွက်လာမယ့်ကိစ္စကိုသူတို့အဓိကထားပြီးတော့ပြောကြတာသာဖြစ်ပါတယ်ဆိုတော့ဒီရေးအတွက်သူတို့မဟာဗျူဟာအရဘယ်လိုလုပ်မယ်နိုင်ငံရေးအရပူပေါင်းဆောင်ရွက်မှုစီးပွားရေးဘာညာလည်းနဲ့အကုန်လုံးအစီအစဉ်ဆွေးနွေးရတာဖြစ်ပါတယ်သိတော့ထူးဆန်းတယ်လို့မဆိုနိုင်ပါဘူးဆိုတော့ဗြိတိန်ကလူမျိုးရေးကောင်စီမှာအလှည့်ကြဥက္ကဋ္ဌဖြစ်တော့လည်းပဲဗီဒီယိုအာဏာတရုတ်ရရှောက်ကိုမကြောနိုင်ပါဘူးသူတို့ကလည်းပြောရုံသာပြောနေပါတယ်လူမျိုးရေးကောင်စီကထုတ်တဲ့ကြေညာရေးဟာ non binding non binding ပေါ့လေလိုက်နာဖို့မလိုပါဘူးဒါပေမဲ့သူတို့ကတကယ်ရေးရကတုံတောင်းလို့ရတယ်ဒါကြီးတုံတောင်းမလို့ဖနေခါလက်နဲ့ပိတ်ဆို့ရမယ်ဘာလို့မလို့ဆုံးဖြတ်ချက်ချရင်တရုတ်နဲ့ရုရှားကလက်မမထွေးဆုံးဖြတ်ချက်ကိုထွက်မလာနိုင်ဘူးအဲတခါသာသူတို့ဆုံးဖြတ်ချက်ကိုဟိုနိုင်ငံမှာလက်ခံနိုင်အောင်ရှော့ပြီးတော့လုပ်ရတယ်ဆိုတော့သိအတက်စရာတော့မဟုတ်ဘူးလို့ထင်ပါတယ
်အခုအာဆီယံနိုင်ငံတွေပေါ့နော်အမေရိကန်နေမကောက်တရုတ်ကပါချင်းကပ်လာရာကိုလည်းတွေ့ရပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဟိုဘလင်ကန်ကစောပိုင်းနဲ့ကပြောထားတာဒီမြန်မာရေးနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်ဖြစ်အောင်တိုက်တွန်းသွားမယ်အာဆီယံကိုတိုက်တွန်းသွားမယ်ပေါ့အဲ့လိုလည်းပြောဆိုထားပါတယ်အဲ့တော့အာဆီယံအနေနဲ့ဒီပေါ်မှာဘလောက်ထိလိုက်နာနိုင်ချေရှိပါလဲ
အာဆီယံဟာမြန်မာနိုင်ငံရေးကိုအမေရိကန်နဲ့ပုံပြီးအလေးနဲ့ထားတယ်လို့ကျွန်တော်မြင်ပါတယ်အမေရိကန်ပြောဖို့မလိုပါဘူးတကယ်တော့အမေရိကန်ပြောတာတဲ့သူတို့ခြံထားတဲ့သူတို့ကပုံပြီးထိထိရောက်ရောက်လုပ်တာဖြစ်ပါတယ်ဆိုတော့အမေရိကန်ကတော့မပြောမကောင်းလို့ပြောတာသာဖြစ်ပါတယ်နောက်ပြီးအာဆီယံဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားရေးဝန်ကြီးလက်တက်တယ်ဆိုတာကသူတို့အာဆီယံနဲ့ဆွေးနွေးပွဲနိုင်ငံတွေရုရှားလည်းပါမယ်တရုတ်လည်းပါမယ်အဲ့မှာတွေ့ရတဲ့အခါမှာကျွန်တော်စောစောကပြောခဲ့တဲ့သူတို့နိုင်ငံကြီးချင်းချင်းမဟာဗျူဟာအပြိုင်မှုတွေနဲ့ပတ်သက်ပြီးတော့အကျိနဲ့ပြောပါလိမ့်မယ်ဒီမှာအစ်တားအဆက်မှာဖြစ်နေတဲ့ပြိုင်ပွဲတွေကိစ္စဒီကိစ္စကိုသူတို့အလေးနဲ့ထားပြောမှာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံအတွက်အလေးနဲ့ထားပြောပါဆိုပြီးအာဆီယံကိုအမေရိကန်နိုင်ငံသားရေးဝန်ကြီးပြောတဲ့စကားတော့စိတ်ထိရောက်မယ်လို့မထင်ပါဘူး။အာဆီယံကသူသဘောဆန္ဒနဲ့သူအစကတည်းကလူဖို့ဆိုတာအတတ်နိုင်ဆုံးစူးစမ်းနေတယ်လို့ကျွန်တော်မြင်ပါတယ်။
အဲ့တော့အခုဒီအာဆီယံမှာပေါ့နော်။ဟိုအမေရိကန်နဲ့တရုတ်ရဲ့အားပြိုင်မှုကိုအဓိကသွားနေရလဲတွေ့ရပါတယ်။အဲ့တော့မြန်မာနိုင်ငံဟာတရုတ်အတွက်ဟိုမဟာဗျူဟာကျတဲ့နေရာမှာရှိနေပါတယ်။ဒီအိန္ဒိယသမုဒ္ဒရာထွက်ပေါက်အတွက်လဲထားအရေးပါတဲ့နေရာမှာရှိတယ်ပေါ့နော်ဒီတော့မြန်မာအရေးရောအရေးပါတဲ့နေရာတစ်ခုမှာထားပြီးတော့ဆွေးနွေးဖို့တင်တယ်လို့ထင်ပါလား
ဟုတ်ပါတယ်မှန်တယ်မြန်မာဟာအရေးပါပါတယ်ဒါပေမဲ့ကျွန်တော်မြင်တာကတော့ဒီတရုတ်နဲ့အမေရိကန်ဖြစ်နေတဲ့ကြားမှာမြန်မာအရေးကိုသူတို့ကအဓိက focus မလုပ်ဖက်နဲ့ တရုတ်ပြည်မြန်မာနိုင်ငံတစ်ဆင့်အိန္ဒိယသမုဒ္ဒရာတွေကိုထွက်ပေါက်ရလာရင်ဒါကိုဘာပိတ်ဘယ်လိုပိတ်မလဲဒီဟာကိုသူတို့အဓိကထားစဉ်းစားတာမြန်မာနိုင်ငံကိုသူတို့လမ်းကြောင်းအဖြစ်သုံးမယ်ပေါ့လေရခိုင်ဘက်ကတစ်ဆင့်အဲ့ဟာကိုဘယ်လိုပိတ်ဆို့ရမလဲဆိုတာကိုအဓိကဒါကိုဘယ်လိုတုံ့ပြန်ရမလဲဆိုတော့သူတို့ဒါ Quad လေးနိုင်ငံအာရှဘယ်လဲပစိဖိတ်ဘူပေါင်းပြီးတော့လုံခြုံရေးတွေပါစီမံရတယ်အဲ့လိုအန်ကတ်လုပ်ကြတယ်ဆိုတော့အဲ့ဟာတွေကိုအဓိကထားတာပါမြန်မာအဒီအထက်မှာနည်းမြေအဖြစ်အခြေခံတရားတစ်ခုဖြစ်နေတဲ့အတွက်ကြောင့်ဒါထပ်ပြီးတော့ဆွေးနွေးရတာဖြစ်ပါတယ်ဒါပေမဲ့မြန်မာပြဿနာတွေအဓိကမဟုတ်ပါဘူးမြန်မာထဲမှာဘယ်လိုအပြောင်းလဲဖြစ်ရမလဲဆိုရယ်ကိစ္စဟာအဓိကသလိုထားတဲ့ကိစ္စမဟုတ်ဘူးလို့ဆိုရမှာဖြစ်ပါတယ
်အာဆီယံအဖွဲ့ဝင်တွေအပြင်ဒီတရုတ်တို့အိန္ဒိယတို့ရောမြန်မာအရေးမှာဘယ်လိုအခန်းကဏ္ဍနေဥဆောင်ပြီးတော့ပါဝင်နိုင်ပါလဲ
အိန္ဒိယကတော့ဒါဘယ်ခေါ်မလဲတော့ဘာမှရေးလိုက်ငါလိုက်သူကမျောပြီးလိုက်နေတဲ့နိုင်ငံပါသူက initiative ယူပြီးတော့ဘယ်မှပြောတယ်မဟုတ်ပါဘူးဟိုဘက်ကပြောရင်လည်းဟိုဘက်ကလိုက်သွားပါညာလုပါတယ်တရုတ်ကစိတ်အရေးကြီးပါတယ်မြန်မာနိုင်ငံပတ်သက်လို့သူကတော့စိတ်အလေးနဲ့ထားတယ်မဟာပြာကြတဲ့နိုင်ငံအဖြစ်နဲ့သူကမြန်မာကိုအလေးနဲ့ထားတယ်သူတို့လည်းပဲအခုတရုတ်ရဲ့ပုံစံကြီးကသူကလည်းငိုစားယူစားခေါ်မလားမသိဘူးဟိုဘက်ကလည်းမြောက်ပေးဒီဘက်ကလည်းမြောက်ပေးတယ်အခုစစ်ကောင်စီကိုလည်းသူတို့အားပေးနေတယ်လို့ပဲစစ်ကောင်စီကိုတိုက်ခိုက်နေတဲ့အထူးသဖြင့်တိုင်းရင်းသားအင်အားစုတွေကိုလည်းသူတို့လည်းလည်းဖြစ်ပြနေဆိုတော့တရုတ်ကမြန်မာနိုင်ငံအခြေအနေကိုဒီဆက်အနာသိမ်းပြီးတော့ပထမတစ်နှစ်လောက်တော့စောင့်ကြည့်ရင်တူတယ်ပေါ့ဒါပေမဲ့ဘာမှထူးမလာတဲ့အခါမှာတော့ဒီတိုင်းပဲဆက်သွားလိမ့်မလားမသိဘူးဆိုတော့ငါတို့ကနှစ်ဖက်လုံးနဲ့မလွတ်အောင်ထိတ်ထားမှဖြစ်မယ်ဆိုပြီးတော့သူတို့လင်းနဲ့နှစ်ဖက်နင်းထားတဲ့သဘောလို့သုံးဆမိပါတယ်ဗျာဆင်အဲ့ဒါတရုတ်ရဲ့သဘောပေါ့လေ
ဟုတ်ကဲ့ပါအဲ့တော့ဒီအခုပိုဆိုးလာနေတဲ့မြန်မာနိုင်ငံအခြေအနေကပေါ့ဟိုအာဆီယံအတွက်အပြေရှားဖို့ဟိုစိန်ခေါ်မှုတစ်ခုများဖြစ်နေပါလားအဲ့တော့ရေရှည်မှာဘလို့နီးလန်းတစ်ခုရှိနိုင်မှာမလဲ
စိန်ခေါ်မှုတစ်ခုဖြစ်ပါတယ်အာဆီယံအတွက်မြန်မာပြည်သူတွေအတွက်ကတော့သိကြည့်မှာအခက်အခဲပါပဲဒီကိစ္စရေရှည်ကိုပြောရင်တော့အချိန်တော့ယူမှာပေါ့လေဒါပေမဲ့ကျွန်တော်များသောအားဖြင့်ဒီမိကုန်းကိုကျွန်တော်အရင်မေးခဲ့ဘူးတဲ့မြန်မာရေးကျွမ်းကျင်တဲ့ပညာရှင်တွေကိုကျွန်တော်မေးဘူးပါတယ်ဆရာကြီးတို့ကခင်ဗျားတို့ကမြန်မာနိုင်ငံပြဿနာဘလောက်အရေးကြီးတယ်ခက်ခဲတယ်ဆိုတာပြောတယ်ဆရာဘုံကယောဂတစ်ခုရဲ့အခြေအနေကိုပြောပြနေတယ်တူတယ်အဲ့ဒီယောဂကိုပြောင်းဘယ်လိုကူရမလဲဆိုတော့ဆေးလေးပါလေညွှန်ပါလားဆရာကြီးဆိုကျွန်တော်မေးဘူးတယ်အဲ့ဒီပုံစံပါပြောလဲဆိုတော့အဲ့ဒီအဖြေပြင်းတော့မင်းတို့တိုက်ပြီးလဲကောင်းသွားပြီဘောကွာယောဂအခုအဲ့ဒီဟာကိုမတွေ့နိုင်လို့ခက်တာပဲဆိုတော့ပြောရပါတယ်ဆိုတော့စိတ်မကောင်းစွာနဲ့ပဲအဲ့လိုပြောမှာဖြစ်ပါတယ်ဒါပေမဲ့ဒီမြန်မာနိုင်ငံပြဿနာပြည်လဲရေးအတွက်ပြည်ပရဲ့ကူညီဆောင်ရွက်မှုကိုအားထားရမယ်ဆိုရင်တော့အာဆီယံဟာအားထားလောက်ဆုံးအဖွဲ့အစည်းဖြစ်ပါတယ်ဒေသတွင်းအဖွဲ့လည်းဖြစ်တယ်အာဆီယံထဲမှာအင်ဒိုနီးရှားနိုင်ငံဟာအားထားလောက်ဆုံးနိုင်ငံဖြစ်တယ်လို့ပြောမှာဖြစ်ပါတယ်ဘာကြောင့်လဲဆိုရင်အင်ဒိုနီးရှားဟာမြန်မာလိုပဲဆီယနာရှင်စတေကိုဖျက်ဆီးပြီးတော့ဒီမိုကရေစီအဖြစ်နဲ့အောင်မြင်မြင်တည်ဆောက်ထူထောင်နေတဲ့နိုင်ငံဖြစ်ပါတယ်အာဆီယံအဖွဲ့အတွင်းမှာရောနိုင်ငံတကာအဆိုင်ပိုင်းမှာပါအတော်လေးဩဇာအာဏာတက်လာတဲ့နိုင်ငံလည်းဖြစ်ပါတယ်ဆိုတော့သူတို့ဟာသူတို့နိုင်ငံရဲ့စင်လာ ਉਹ ထိုင်ကျင်တဲ့အနေနဲ့ဇော်လကောင်မြန်မာနိုင်ငံမှာသူတို့လိုပုံစံမျိုးဖြစ်စေခြင်းနဲ့အာရှနိုင်ငံတွင်းမှာဒီမိုကရေစီအင်အားစုတိုးလာခြင်းနဲ့တိုးစေခြင်းနဲ့ဆိုရက်စစ်နာဆန္ဒနဲ့ဇော်လကောင်အင်ဒိုနီးရှားကတော့ပိုပြီးတော့အတက်တော်လှုပ်ဆောင်ခွင့်မလို့ထင်ပါတယ်။ဒါပေမဲ့အင်ဒိုနီးရှားဟာအာရှဥက္ကဋ္ဌဖြစ်ဆက်လက်ဆောင်ရွက်ရမယ့်သက်တမ်းကလည်းသိမကြံတော့ပါဘူးဆိုတော့တော့လင်းတော့မျှော်လင့်ပါတယ်ဖြစ်ပါစေလို့လည်းဆုတောင်းပါတယ်မြတ်စွာဘုရား
။ဟုတ်ကဲ့ပါ။ကျေးဇူးများကြီးတင်ပါတ
ယ်ဆရာဆွေးနွေးပါမယ်။ကျေးဇူးပါ။
ဥကျော်စံတာနဲ့မမြသက်စီအောင်တို့တင်ဆက်ပေးခဲ့တဲ့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုဆက်ပြီးတော့ဒေါက်တာတန့်စောစီစဉ်တင်ဆက်တဲ့လူလူနဲ့ကျမရေးအစီအစဉ်ကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့မွေအန်တရများတဲ့အခုလိုမိုးရသည့်အချိန်ကာလမှာမွေကြိုက်မခံရအောင်သတိပြုကာကွယ်ရင်းမွေအန်တရရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုရှင်းချနိုင်တဲ့အကြောင်းဒေါက်တာတန့်စောကတင်ပြပေးထားပါတယ်ခင်ဗျာ
မွေရသည့်ကာလမှာမွေအန္တရာယ်ကိုလည်းသတိပြုကြရမှာပါမွေကြိုက်ခံရပြီဆိုရင်အသက်အန္တရာယ်ဖြစ်ဖို့ရာဂိုင်းနှုန်းများပြီးအသက်အန္တရာယ်မဖြစ်ခဲ့ရင်တော့မှနောက်ဆက်တဲ့ဆူချိုတွေဖြစ်ပေါ်ခံစားရနိုင်တာကြောင့်မွေကြိုက်မခံရအောင်ကြိုတင်ကာကွယ်ထားကြရမှာဖြစ်ပါတယ်မွေကြိုက်မခံရအောင်ကြိုတင်ကာကွယ်တဲ့နေရာမှာမွေအန္တရာယ်ကာကွယ်ရေးဖက်နက်တွေဟာအရေးပါတဲ့ကာကွယ်မှုနည်းလမ်းတစ်ခုဖြစ်တယ်လို့ကုသရောဂါဗီဒပညာရှင်တဦးဖြစ်သူဒေါက်တာဒေါ်အောင်မာကအခုလိုပြောပါတယ
်ဒီမွေအန္တရာယ်ကာကွယ်တဲ့ဖက်နက်ကူပေါ့နော်ဟိုလူတိုင်းပေါ့နော်ဖြစ်နိုင်ရင်ဒီမွေရှိတဲ့နေရာကိုသွားတဲ့သူတိုင်း စီးစေချင်ပါတယ်နော်အဲ့တော့အဲ့ဒီဟိုမှာကိုယ့်ရဲ့ channel မှာပဲရှင်းရှင်းမွေဒေတာမှာပဲမွေရှိတဲ့အရက်ဒေတာကိုပဲသွားသွားဘလူနီယာကိုပဲသွားသွားစီးပါနော်အလှလည်းပဲစီးပါအကျန်းလည်းပဲစီးပါအလှစီးပဲဖြစ်ဖြစ်အကျန်းစီးပဲဖြစ်ဖြစ်မိမိရဲ့ကိုယ်တိုင်ရဲ့မိမိရဲ့အသက်အန္တရာယ်ကိုလည်းကာကွယ်ပါမိမိရဲ့မိသားစုနောက်တစ်ခါမိမိရဲ့တငယ်ချင်းပြီးတဲ့အခါမှာမိမိရဲ့အလုပ်သမားလုပ်သမားလယ်သမားနော်ကိုယ့်ရဲ့စိုက်ပျိုးရေးလုပ်ငန်းမွေးမြူရေးလုပ်ငန်းမှာရှိနေတဲ့ဒီအလုပ်သမားတွေကိုလည်းပဲဒီမွေအန္တရာယ်ကာကွယ်တဲ့ဖက်နက်နဲ့ကာကွယ်ပေးပါ
မွေအန္တရာယ်ကာကွယ်တဲ့ဖက်နက်တွေဟာမွေကိုက်ခင်ရတဲ့အခါထိရောက်တဲ့ကာကွယ်မှုဖြစ်စေတဲ့ဆိုပေမဲ့မွေအန္တရာယ်ကာကွယ်တဲ့ဖက်နက်တွေဝိတ်ဆင်ပြီးမွေနဲ့စော်ကစားတာမျိုးကိုတော့မပြုလုပ်သင့်ဘူးလို့ဒေါက်တာတော်အောင်မာကအခုလိုပြောပါတယ
်သို့တော်လည်းမွေအန္တရာယ်ကာကွယ်တဲ့ဖက်နက်ကိုကျမတို့ကတီထွင်ထားပြီးတော့စီးပြီးဆိုပြီးတဲ့အခါကျတော့ဒီဟာနဲ့ကဲမွေပေါက်ဆန်းဟာဆိုပြီးတော့အဲအဲ့ဒီလိုလေးတော့ဟိုမလုတ်စေချင်ပါဘူး။ဘာကြောင့်လဲဆိုတော့ကျမတို့ရဲ့စမ်းသက်တယ်ဆိုတာဟာအောင်မြင်မှုဆိုတာအတိုင်းတာတစ်ခုပါပဲ။နော်။သို့တော်လည်းပဲဒီ materials မှာတချို့နေရာလေးတွေမှာအားနည်းတဲ့နေရာလေးတွေမရှိဘူးရှိမယ်ဆိုတာကျမတို့ကမပြောနိုင်ဘူး။အဲ့တော့သူ့ရဲ့ဒီ materials ရဲ့အားနည်းတဲ့နေရာလေးတွေကိုသွားပြီးတော့ထိမိရင်တော့လကောင်းဒါမှမဟုတ်လို့ရှိရင်ဒီဖက်နက်ကိုစီးရင်ပြုတ်ရင်နဲ့ဥပမာဟလာ acid လိုဟာမျိုးတွေနော်လောင်ထားမယ်စားထားမယ်ဆိုလို့ရှိရင်အဲ့ဒီလိုအားနည်းနေတဲ့နေရာမျိုးတွေကိုသွားပြီးတော့ထိနေတဲ့အချိန်မှာမွေရလဲအဲ့ဒီနေရာကိုမှတဲ့တယ်ပဲပေါက်မိတယ်ဆိုလို့ရှိရင်ဒါကအန္တရာယ်ဖြစ်နိုင်တယ်ပေါ့နော်ဆိုတော့ဒါကြောင့်မလို့ဒီဖက်နက်ကိုစီးထားတော့လဲပဲဒီဖက်နက်စီးထားတာပဲဆိုပြီးတော့မွေနဲ့ဆော့ကစားတာမျိုးကိုမလုပ်သင့်ပါဘူးနောက်တစ်ချက်ကတော့နော်ဒီဖက်နက်စီးထားတာပဲဆိုပြီးတော့မွေးပေါက်လဲပဲဆေးုံသွားစရာမလိုတော့ဘူးလို့အဲ့လိုတော့လည်းမယူဆစေချင်ပါဘူးနော်ဒီဖက်နက်စီးထားတယ်မှန်တယ်အတိုင်းအတာအထိတော်တော်များများကာကွယ်တယ်နော်အဲ့ဒီလိုကာကွယ်တယ်ဆိုတော့လည်းပဲမွေးပေါက်ခံရတယ်ဆိုလို့ရှိရင်တော့နော်မွေးပေါက်ခံရတဲ့အစိတ်ကတကယ်ဝင်နေမဝင်ဘူးဘလို့အနေထားရှိလဲမရှိဘူးဆိုတဲ့ဟာကိုသိနိုင်ဖို့အတွက်ကတော့ဒီနီးစပ်ရာဆေးုံဆေးကန်းမှာတစ်ဆင့်ကျန်းမာရေးဝန်ထမ်းတွေစီမှာသွားပြီးတော့ပေါ့နော်ဟိုစမ်းသပ်မှုလေးတို့တော့ခံယူစေခြင်းနဲ့နော်စောက်ရှောက်မှုလေးတို့တော့ခံယူစေခြင်းပါလေလို့
မွေကိုက်ခံရပြီဆိုရင်ဆေးုံဆေးကန်းကိုအချိန်မီရောက်အောင်သွားပြီးမွေစိတ်ဖြည့်ဆည်းထိုးနှံကုသခြင်းကလည်းအရေးပါတာပါမွေကိုက်ခံရပြီဆိုရင်မွေစိတ်ဖြည့်ဆည်းထိုးနှံကုသလို့ရတယ်ဆိုပေမဲ့မွေကိုက်မခံရအောင်ကြိုတင်ကာဝယ်ထားခြင်းကသာပိုပြီးတော့အကျိုးများစေတယ်လို့ဒေါက်တာဒေါ်အောင်မာကအခုလိုရှင်းပြပါတယ
်မွေစိတ်ဖြည့်ဆည်းရရှိမှုတဲ့သူတိုင်းကအသက်အန္တရာယ်ကလွတ်မြောက်နိုင်သလားဆိုတဲ့ဘေးကွန်းကလည်းဒါတော်တော်လေးပေါ့နော်ဟိုစပေါ့မရနိုင်ဘူးလို့ပဲကျွန်မပြောလို့ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့လာမွေစိတ်ဖြည့်ဆည်းမှလည်းပဲခုနလိုဟိုဒီသူ့ရဲ့ဟာပေါ့နော်သွေးလှည့်ပတ်မှု system မှာထိပြီးတဲ့အခါကျတော့သွေးယူဆမှုပေါ့နော်အဲ့ဒီလိုဖြစ်တာရှိတယ်။နောက်တစ်ခုကဒီ nervous system ပေါ့နော်ဒီအာယုံကြောမှာထိခိုက်တဲ့စနစ်တွေရှိတယ်။ဆိုတော့အဲ့တော့မွေအကိုက်ခံရတဲ့သူကနော်မွေစိတ်ဖြည့်ဆည်းကိုဘယ်ချိန်မှထိုးရတာလဲ။ဝင်သွားတဲ့မွေစိတ်ပမာဏကဘယ်လောက်များသလဲ။အဲ့ပေါ်မှာမူတည်ပါတယ်เนาะမွေရအကိုက်ခံရပြီးခံရခြင်းမှာချက်ချင်းဆေးထိုးတာမဟုတ်ပါဘူးအချိန်ကာလတစ်ခုတော့သူကစောင့်ရတယ်လीเนาะဘာကြောင့်လဲအဲ့ဒီဆေးရုံကိုရောက်ဖို့အတွက်ကိုဒီလူနာကိုတည်သွားရမယ်เนาะအဲ့ဒီခါမှာလမ်းခရီးမှာဘယ်လိုတည်မလဲเนาะနောက်တစ်ခါအဲ့ဒီလိုအချက်လက်ဒီပေါ်မှာမူတည်ပြီးတော့မှာအဲ့အန္တရာယ်ကလွတ်မြောက်တယ်မလွတ်မြောက်ဘူးပေါ့တခါကြိုက်တဲ့နေရာပေါ်မှာလည်းတခါမူတည်ပါတယ်ခြေထောက်ကတော့အများဆုံးကြိုက်တယ်သို့တော်လည်းပဲခုနလိုလက်မှာကြိုက်သလားဥမာဥကောင်းလိုနေရာမျိုးမှာကြိုက်သလားအဲ့ပေါ်မှာမူတည်ပြီးတော့လည်းမွေစိတ်ဖြည့်စည်ဘလောက်ရတယ်မရဘူးပေါ်မှာမူတည်ပါတယ်နောက်တစ်ခါမွေစိတ်ဖြည့်စည်ရတော့တကယ်အလုံလောက်ပေါ့နော်ဟိုအချိန်ရပြည့်အောင်ထိုးနိုင်သလားပေါ့နော်အဲ့ဒီအချက်တွေပေါ်မှာလည်းမူတည်တယ်အဲ့တော့အချိန်ကာလနဲ့မွေစိတ်ရဲ့ပမာဏပေါ်မှာမူတည်ပြီးတော့ဒီလူဟာအသက်ရှင်မရှင်ပေါ့နော်ဒါလေးကစဉ်းစားလို့ရပါတယ်နောက်တစ်ခုကဟိုမှာကြောက်ကတ်လိုဟာမျိုးထိခိုက်သွားပြီဆိုလို့ရှိရင်เนาะအသက်ရှင်သည်ဆိုသည်တန်အောင်တော့မှာပဲပြန်ပြီးတော့ဟိုကြောက်ကတ်ဆေးကြောတဲ့ dialysis ပြန်လုပ်ရတာမျိုးပေါ့เนาะဆိုရင်အဲ့ဒီကဟိုအသက်အန္တရာယ်ကမရှိသည့်တန်အောင်တော့မှာပဲဒီလူနာအတွက်ကအများကြီးဟိုရှေးရှေးမှာနာတာဟိုပေါ့เนาะထိခိုက်နေတာမျိုးတွေအများကြီးဖြစ်နိုင်ပါတယ်
မွေအနေများတဲ့အခုလိုမွေရသည့်ကာလမှာမွေကိုက်မခံရအောင်သတိပြုကာဝယ်ထားဖို့အရေးကြီးတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျေးဇူးတော်ပ
ါဒေါက်တာတန်ဇော်စီစဉ်တက်တဲ့လူလူနဲ့ကြမ်းမာရေးစီစဉ်ကိုနားဆင်ကြရတာပါခင်ဗျာခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ပြပေးပါဦးမယ်အမေရိကန်အမျိုးသမီးအသင်းရဲ့တိုက်စစ်မှုရပီနိုဘောလုံးသမားဘွားကနေအနားယူတော့မယ်လို့ကြေညာလိုက်ပါတယ်ဒီသတင်းနဲ့အတူဝင်းဘယ်ဒန်ဆင်းနစ်ပြိုင်ပွဲဘက်ကသတင်းတွေနဲ့ဥရောပဘောလုံးသမားအပြောင်းအရွှေ့တွေဘက်ကနောက်ဆုံးအခြေအနေတွေကိုကိုရနိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
အ င်္ဂလာပါကျွန်တော်ရန်နိုင်ပါ FUA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗြိတိန်နိုင်ငံမှာတော့ Wimbledon Tennis ဂိုင်းပွဲတွေကိုကျင်းပနေပြီးတော့အခုဆိုရင်ဒုတိယပတ်ထဲကိုရောက်နေပြီဖြစ်ပါတယ်ဒီနေ့မှာထူးခြားတာကတော့ Champion ဟောင်းတွေဖြစ်တဲ့ Federer နဲ့ Nadal တို့သူတို့ Wimbledon ပြိုင်ပွဲတွေကိုစတင်ကစားတဲ့အချိန်ကစပြီးဒီနေ့ကတော့နှစ်ယောက်စလုံးပထမဆုံးမပါနိုင်တဲ့နှစ်တနှစ်ဖြစ်ပါတယ်။နဒါကတော့တန်အားကြောင့်ဝင်ပြိုင်နိုင်ခဲ့ပဲဖက်ဒရာကတော့မနစ်ကတင်းနစ်ကစားတာကနေအနားယူခဲ့တာပါ။ဒါပေမဲ့လည်းမစ္စတာဝင်ဘယ်ဒန်လို့ခေါ်ကြတဲ့ဖက်ဒရာကတော့ပြိုင်ပွဲကိုလာပြီးတော့အားပေးကြည့်ရှုခဲ့ပါတယ်။အင်္ဂါနေ့ကအမျိုးသမီးควอเตอร์ဖိုင်နယ်ပွဲတွေမှာတော့ချက်နိုင်ငံကဗွန်ဒရူဆိုဘတ်ကအမေရိကန်ကပီဂိုလာကို 6-4-6 6-4 နဲ့နိုင်ပြီးတော့ယူကရိန်းနိုင်ငံကအလင်နာစပီတိုလီနက်ကပိုလန်နိုင်ငံကကဘာအစစ်နဲ့အီဂါဆွေတက်ကို5-6-6နဲ့နိုင်သွားတာကြောင့်ကမ္ဘာစစ်တက်စပီယတ်တက်ဟာควอเตอร์ไฟနယ်မှာဖြုတ်သွားခဲ့ပါတယ်။အမျိုးသားဘက်မှာတော့အီတလီကယန်နစ်ဆင်နာကဆိုင်ဖျူလင်ကို 6-4-3-6 6-6-6နဲ့နိုင်ရပြီးတော့ဇာဗီယာနိုင်ငံသားနိုဗောက်ဂျိုကိုဗစ်နဲ့အန်ဒရီရူဘလော့တို့ပွဲမှာတော့ဂျိုကိုဗစ်က 4-6-6-1 6-4-6-3 နဲ့နိုင်ပြီးတော့ဆီမီဖိုင်နယ်ကိုတက်သွားကြပြီဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာတော့ကွန်ဇာဂိုဂိုကဖလာဘောလုံးပွဲကိုကျင်းပနေပြီးတော့ပြီးခဲ့တဲ့သတင်းပတ်ကွန်ကควอเตอร์ไฟနယ်ပွဲတွေကိုကစားကြတာမှာစနေနေ့ကတော့ပွဲတွေမှာတော့ပနမားကကာတာကို4-0မရှိနဲ့နိုင်ပြီးတော့မက္ဆီကိုကကော့စတာရီကာကို2-0မရှိနဲ့နိုင်ပါတယ်တနင်္ဂနွေနေ့ကပွဲတွေမှာတော့ဂျမေကာကဂေါ်ဒီမာလာကို2-0မရှိနဲ့နိုင်ပြီးအေရှန်အမေရိကန်နဲ့ကနေဒါတို့ပွဲမှာတော့တစ်ဖက်2-0စီတရေကျလို့ပယ်နယ်တီခံတာမှာအမေရိကန်က3-0နဲ့နိုင်ပြီးတော့ဆီမီဖိုင်နယ်ကိုတက်သွားပါတယ်ဒါကြောင့်ဆီမီဖိုင်နယ်မှာတော့အမေရိကန်နဲ့ပနမားမက္ဆီကိုနဲ့ဂျမေကာတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ။ယောဘဘကဘောလုံးသတင်းတွေမှာတော့အတင်းတွေဟာလာမယ့်ဘောလုံးရာသီအတွက်ပြင်ဆင်တဲ့အနေနဲ့ကစားသမားအသစ်တွေကိုခေါ်နေကြတာမှာပြင်သစ်ကနံပါတ် PSG အသင်းကတော့ဂျမီကဘိုင်ယန်မြို့မှာကစားနေတဲ့ပြင်သစ်နောက်တန်းလူလူကတ်ဆာနန်ဒက်စ်ကို9နှစ်စာချုပ်နဲ့ခေါ်လိုက်ပါတယ်။လူကတ်ဆာနန်ဒက်စ်ကိုပြောင်းချိန်ချင်းဘလောက်နဲ့ဝယ်ခဲ့တယ်ဆိုတာကိုမချိန်ညာပေမဲ့လည်းပြန်တဲ့မီဒီယာတွေမှာတော့ယူရိုတန်း40နဲ့ဝယ်ကြတာဖြစ်တယ်ဆိုပြီးတော့ဖော်ပြနေကြပါတယ် PSG အသင်းကဟာနန်ဒက်စ်ကိုခေါ်ခဲ့တဲ့ PSG Sporting Lisbon မှာကစားနေတဲ့ Uruguay ကွင်းလယ်လူ Manuel Ugarte ကိုလည်းယူရိုတန်း60နဲ့ဝယ်ခဲ့ပါတယ် PSG အသင်းဟာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပဲနီးပြ Gaultier နဲ့လမ်းခွဲလိုက်ပြီးတော့သူ့နေရာမှာ Barcelona နဲ့ Spain နီးပြဟောင်း Luis Enrique နဲ့အစားထိုးခဲ့သလို Spain တိုက်စစ်မှုမှာ Marco Asensio Internautan လူ Milan Skriniar နဲ့ကောင်ကိုရီးယားကစားသမားလီကန်အင်းတို့ကိုလည်းခေါ်ထားတာကြောင့်အခုဆိုရင်နီးပြတဲ့အန်ရီဂေလက်ထက်မှာကစားသမားအသစ်ခေါ်တာ9ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာစပိန်ဘက်မှာတော့အက်တလက်တီကိုမက်ဒရစ်အသင်းကချယ်ဆီမှာကစားနေတဲ့စပိန်နောက်တန်းလူအက်စ်ဘောအီကွတ်တာကိုတနစ်စာချုပ်နဲ့ခေါ်လိုက်ပါတယ်အက်စ်ဘောအီကွတ်တာဟာချယ်ဆီမှာ17နှစ်ကြာကစားပြီးတဲ့နောက်စာချုပ်သက်တမ်းပြည့်ဖို့တနစ်ကြံနေသေးပေမဲ့လည်းချယ်ဆီဘက်ကသူ့ကိုအသင်းကနေထွက်ခွာခွင့်ပေးလိုက်တာကြောင့်အက်တလက်တီကိုအသင်းကသူကိုပြောင်းရှိကြည့်မပါပဲအလွတ်ခေါ်ယူလိုက်တာဖြစ်ပါတယ်ဇာတ်ထဲမှာပဲအာဂျင်တီးနားတောင်ပံကစားသမားအန်ဟဲလ်ဒေမာရီယာဟာသူ့အသင်းဟောင်းဖြစ်တဲ့ Sporting Lisbon ကိုပြောင်းသွားခဲ့ပါတယ် Sporting Lisbon ကအသက်35နှစ်ရှိဖြစ်တဲ့မာရီယာကိုတနစ်စာချုပ်နဲ့ခေါ်လိုက်တာဖြစ်တယ်လို့သတင်းတွေကဖော်ပြကြပါတယ်ဒီတော့ဘောလုံးသမားအပြောင်းအရွှေ့တွေမှာအထူးခြားဆုံးတစ်ခုကတော့ Manchester United ရဲ့အသင်းကစိန်ဂိုးသမား David De Gea မန်ယူအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။အသင်းမှာ12နှစ်ကြာကစားပြီးတဲ့နောက်မန်ယူအသင်းနဲ့စာချုပ်သက်တမ်းကုန်ပြီးနောက်ထပ်စာချုပ်သက်တမ်းတိုးဖို့နှစ်ဖက်ဆွေးနွေးမှုတွေအဆင်မပြေဖြစ်ပြီးတော့အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ De Gea ကတော့အသင်းပရိသတ်တွေကိုသူအသင်းကနေထွက်ပြီးဆိုတဲ့အကြောင်းကိုဇူလိုင်လ10ရက်နေ့ကစာရေးပြီးတော့နှုတ်ဆက်ခဲ့ပါတယ်။ဆိုတော့မယူသင်းကတဟဲကိုစာချုပ်တက်တမ်းမတိုးဖို့ဆုံးဖြတ်လိုက်တာဘာကြောင့်ပါလဲအထူးသဖြင့်အသက်32နှစ်သာရှိသေးတဲ့ဥရောပရဲ့အကောင်းဆုံးဂိုးသမားမဟုတ်ရင်တောင်မှအကောင်းဆုံးတွေထဲကတယောက်ဖြစ်တဲ့တဟဲကိုပြောင်းရွှေ့ကြည့်တပြားမှမရပဲအသင်းကနေအလွတ်ပြောင်းခွင့်ပေးလိုက်တဲ့မယူအသင်းရဲ့ကင်တွယ်ပုံမှန်ကန်ပါရဲ့လားဒါရင်နဲ့ပတ်သက်ပြီးတော့ Soccer Follow Journal ရဲ့ Editor ချုပ်ကိုကျော်မျိုးရဲ့အမြင်ကိုမေးကြည့်ထားပါတယ
်တကယ်ရောကဗျာကျွန်တော်တို့သူတို့ဘာကြောင့်လမ်းခွဲရလဲဆိုတော့နှစ်ပတ်စလုံးစာချုပ်သက်တမ်းညှိနှိုင်းရမှာအဆင်မပြေဖြစ်တာမျိုးလည်းရှိနိုင်တယ်လို့ပြီးတော့တကယ်ရဲ့ပြီးခဲ့တဲ့ရာသီအမားတွေကလည်းဒီပြတန်ဟက်ကိုစိုးရင်စရာဖြစ်စေနိုင်တယ်လို့ကျွန်တော်တို့ထင်တယ်။ယူနဲ့ CV နဲ့ရဆိုင်ခဲ့တဲ့ဒီယူရိုပါလိပွဲမှာဆိုရင်လည်းတဟဲရကတော်တော်လေးကိုအမားတွေကျူးလွန်ခဲ့တယ်။ဝက်ဆန်နဲ့ပွဲမှာလည်းအမားတွေကျူးလွန်ခဲ့တယ်။ FA ဘလောက်ဘိုလူဝဲမှာလည်းတဟဲရရဲ့ အဝေးကန်ချက်တွေမကာကွယ်နိုင်မှုကလည်းတဟန်ကိုစိုးရင်စရာဖြစ်သွားစေတယ်ပြီးတော့သူကဘောလုံးကိုရပြီးတဲ့ခါမှာပြန်ပြီးတော့ဖြန့်ဝေတဲ့နေရာမှာလည်းအားနေတဲ့ခါကျတဟန်ကအဲ့လိုမျိုးတိတ်မကြိုက်ဘူးပြောဒီချက်တွေဘောလုံးမှာကန်တွေခဲ့တဲ့ပုံစံရောက်ဆိုရင်ဒီကိုသမားကသူကဟိုအားလုံးရဲ့အစပြုတ်ပြပဲဒီကိုသမားအစမပြုတ်နိုင်ရင်မှားမယ်တကယ်ဘောလုံးပိတ်ပုတ်မှုတွေကမှားတာကြီးတော့တော်တော်များတယ်ပွဲပေါင်းကိုလေအဲ့တော့သူ့ရဲ့အစိုက်ကိုသမားမဟုတ်ဘူးဆိုတော့အခါမှာသူအဲ့ဒီနေရာကိုစတင်ပြောင်းလဲဖို့သူစူးစမ်းလိုက်တယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာတဟဲရကကျွန်တော်တို့ဒီမန်ယူမှာ12နှစ်ကစားခဲ့တယ်အသက်ကလည်းတိတ်မကြီးသေးတော့ထားမယ်ဆိုရင်ထားလို့ရတယ်ထားမယ်ဆိုရင်အရန်ကိုသမားဖြစ်သွားမလဲဖြစ်သွားမယ်ဆိုရင်တဲရလည်းသူကလက်ခံမှာမဟုတ်ဘူးသူကလည်းပြီးခဲ့တဲ့ရာသီကတွေ့လဲအိစုကိုရတဲ့အခါကျတော့သူကလည်းသူ့ကိုအရန်ထားရင်သူကလည်းကျေနပ်မဲ့ပုံစံမရှိဘူးအဲ့တော့နှစ်ဦးနှစ်ဖက်လမ်းခွဲလိုက်ကြတယ်လို့ထင်တယ်ဒီလိုမျိုးကြီးလမ်းခွဲလိုက်တာကတော့ဘန်ယူအတွက်တော့နင်းနာမှုတော့ရှိတယ်အချိုးမြတ်ပိုင်းဆိုင်ရာကဆုံးရှုံးနေတော့ရတယ်ဘန်ယူအနေနဲ့တို့ပြမောင်ရောသူကစာချုပ်ချုပ်မယ်စာချုပ်တင်ချုပ်မယ်လုံးပြီးတော့မှနောက်ပိုင်းမှာမချုပ်တော့ဘူးလို့လိုက်တယ်။ဒါကြောင့်မလို့အမေယူအတွက်နဲ့တာတဲ့အဆုံးမြတ်ချက်တစ်ခုဖြစ်တယ်လို့တော့ကျွန်တော်တို့မြင်တယ်
။အဲအမေယူအတွက်မှာ12နှစ်ကြာကစားပြီးပွဲပေါင်း945ပွဲနဲ့အသင်းသမိုင်းမှာတနပမြောက်ပွဲအများဆုံးကစားတဲ့ကစားသမားဖြစ်လာခဲ့ပြီးတော့မေယူအသင်းနဲ့တူပရီးမီးယားလိဂ်တစ်ကြိမ် FA ပလားတစ်ကြိမ်လိဂ်ပလားနှစ်ကြိမ်နဲ့ယူရိုပါလိဂ်တစ်ကြိမ်ရပြီးတော့ကွန်မြူနတီတိုင်းကို3ကြိမ်ရခဲ့ပါတယ်။ဒါပြေမနစ်ကလည်းပရီးမီးယားလိဂ်ရဲ့အကောင်းဆုံးဂိုးသမားစုရွှေလဲစုကိုရခဲ့ပြီးတော့အသင်းသမိုင်းမှာကလင်းရှိအကြိမ်190နဲ့ကလင်းရှိအများဆုံးရတဲ့ဂိုးသမားတစ်ယောက်ဖြစ်လဲစံချိန်တင်ခဲ့တာဖြစ်ပါတယ်ခင်ဗျာဒီမှာမနောက်ထပ်ဘောလုံးသတင်းတစ်ခုကတော့အမေရိကန်မျိုးနီးဘောလုံးသင်းကနာမည်ကြီးတိုက်စစ်မှုမက်ဂန်ရပီနိုဟာ2023ခုနှစ်အမျိုးသမီးကမ္ဘာဖလားပွဲနဲ့လက်ရှိ American Major League ဘောလုံးရာသီအပီးမှာကစားသမားဘောကနေအားယူတော့မဲဆိုပြီးတော့စနေနေ့ကကြေညာလိုက်ပါပြီ
My last season my last World Cup and my last NWSL season
ဒါကကျွန်မအတွက်တော့နောက်ဆုံးကစားမဲ့ဘောလုံးရာသီဖြစ်ပါတယ်ဒီကမ္ဘာဖလားကနောက်ဆုံးကစားမဲ့ကမ္ဘာဖလားဖြစ်ပြီး American အမျိုးသမီးအမှတ်ပေးဘောလုံးပွဲတွေမှာကစားတဲ့နောက်ဆုံးဘောလုံးရာသီဖြစ်ပါတယ်
သူတို့တော့ဒီနေ့ကမ္ဘာဖလားက၄ကြိမ်မြောက်ကမ္ဘာဖလားဖြစ်ပြီးတော့တကယ်လို့အမေရိကန်မျိုးသမီးအသင်းသားဒီနေ့မှာထပ်ပြီးတော့အနိုင်ရမယ်ဆိုရင်တော့ဒါကကမ္ဘာဖလားကို၃ကြိမ်ဆက်တိုက်ရမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အားကားကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာဒီနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာပြည်အမေရိကန်တန်ကနေဗုဒ္ဓဒိညာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမက်ခင်လေးကတလဲတင်ပြပေးပါအောင်မယ်ခင်ဗျာ
မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့ဆေးရုံစာတင်ကြောင်းစတဲ့အရက်သားတွေထိခိုက်သေးကြီးစေတဲ့တိုက်ခိုက်မှုတွေအဆုံးသတ်ဖို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရနိုမာဆူဒီကအာဆီယံနိုင်ငံသားရေးဝန်ကြီးရဲ့အစည်းအဝေးမှာဒီနေ့ပြောဆိုတိုက်တွန်းသွားပါတယ်မြမအရေးနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်5ရဲ့အကောင့်ထဲဖော်ရမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေကြားသဘောထားကွဲလွဲမှုတွေရှိလာချိန်မှာပဲဝင်ကြီးမာဆူဒီကအခုလိုသတိပေးပြောဆိုသွားတာပါပြီးခဲ့တဲ့ရက်ပိုင်းကပဲထိုင်းနိုင်ငံသားရေးဝင်ကြီးမြမနိုင်ငံကိုတိတ်တဆိတ်တွားရောက်ခဲ့တာရှိတယ်လို့မြမအရေးအလွတ်သဘောဆွေးနွေးပွဲတစ်ရက်လေထိုင်းနိုင်ငံမှာပြီးခဲ့တဲ့လကကျင်းပခဲ့ပါသေးတယ်အဲ့ဒီဆွေးနွေးပွဲကိုအင်ဒိုနီးရှားအပါအဝင်အဓိကကြတဲ့အာဆီယံနိုင်ငံတချို့ကမထောက်ခံတယ်လို့တက်ရောက်ချင်းလည်းမရှိခဲ့ပါဘူး2021စစ်တပ်အာဏာသိမ်းမှုပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းခံထားရတဲ့မြမဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့တွားရောက်တွေ့ဆုံခဲ့တဲ့အကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရမော့ဝီနိုင်ကဒီနေ့သတင်းတောက်တွေနဲ့တွေ့ဆုံပြောဆိုလိုက်ပါတယ်ဒေါ်အောင်ဆန်းစုကြည်ကြမ်းကြမ်းမာမာရှိနေပြီးကောင်းမွန်တဲ့တွေ့ဆုံဆွေးနွေးမှုဖြစ်ခဲ့တယ်လို့လည်းပြောပါတယ်တနေ့ကနေ့ကဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တာပါ
မခင်လေးကနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးခဲ့တာပါခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမှုဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ပီတာဟန်လင်နဲ့ဟဲလင်ကိုဒိန်းတို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇောင်းမလိုက်ပါခင်ဗျာဗီအမေရိကန်အတန်ရဲ့ပုတ်ထုံးနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ဒီကနေ့အတွက်အစီအစဉ်တွေပကြခင်မဲ့ပြီးဆုံးတော့မှာဖြစ်ပါတယ်သောရရှိမြန်နဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.